Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်မတ်လ9ရက်တနင်္ဂနွေနေ့မနက်ခင်းပြည်ဝစီစဉ်နေကိုမေကန်ပြည်အောင်စုမျိုးတော်ဝါရှင်တန်ဒီစီကနေဖိုင်းဒိုမီတာ2432.40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအီတန်စမဒီမနက်အတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သူ့ရဲ့တယ်လီဖုန်းတွေကိုသမ္မတဟောင်းဥဘာမားကခုနထောင်ခဲ့တယ်လို့သမ္မတထရမ့်ကဆွဆွပြောကြားလိုက်ပါတယ်ကိုရီးယားတန်အမတ်ကိုမလေးရှားကနှင်ထုတ်လိုက်ပါတယ်ဒီကမှာကနမြောက်ကိုရီးယားတာမတ်ကိုမလေးရှားကနေထုတ်လိုက်ပါတယ်အမေရိကန်ဘက်ကရောက်လာတဲ့ခလုံးဝင်လျှောက်ထားသူတွေကိုကူညီဖို့ကနေဒါအစိုးရကပြင်ဆင်မှုတွေလုပ်ဆောင်နေပါတယ်ဒီလိုထူးခြားတဲ့တဲ့တင်တွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင
်ဟုတ်ကဲ့ပါရှင်တဲ့တင်ပြီးမှတော်တာရှင်နေနားဆင်ကြမှာက
We are seeing greater than 2 million episodes of antibiotic resistance infections in people each year
and make it an end မှာကပဲတစ်နှစ်ကိုဖြစ်စဉ်နှစ်တန်းကျော်ကပဋိစီဝါဆေးမတိုးရဲ့ကိစ္စနဲ့ရင်ဆိုင်နေတဲ့အကြောင်းကိုအမေရိကန်ယောဂါထိန်းချုပ်ရေးဌာနကဒေါက်တာလော်ရီဟစ်ခ်စ်ကခုလိုပြောသွားတာကိုမကြာခင်မှာနားဆင်ကြဖို့ရှိပါတယ်။ဒါပြင်နာဂဒေတာမှာတစ်လအတွင်းလူ14ယောက်သေဆုံးတဲ့ဖြစ်စဉ်အကြောင်းကိုလည်းဒီနေ့မှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုစော်ဝင်းလိုင်းနဲ့တော့ခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင်။
နယူးယောက်မှာရှိတဲ့ Trump Tower ကတယ်လီဖုန်းတွေကိုပြီးခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲမှာတိုင်ခင်မှာသမ္မတဟောင်းဘာရက်အိုဘားမားကခိုးနှားထောင်ခဲ့တယ်လို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွဲကတဆင့်ဆွတ်ဆွဲရေးသားတဲ့အချက်တွေအပေါ် Trump အစိုးရအဖွဲ့ကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဘလို့တက်တဲ့အထောက်ထားပေါ်အခြေခံပြီးပြောဆိုတယ်ဆိုတာကိုတော့ Trump ကထုတ်ဖော်ပြောဆိုခြင်းမရှိသလိုတယ်လီဖုန်းတွေကိုခိုးပြီးနားထောင်ခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလည်းထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ Mr. Trump ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားချက်တွေထဲမှာ1984ခုနှစ်ကသမ္မတ Richard Nixon ရာထူးကနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံရဲ့ပုံစံမျိုးဆန်ဆန်ရေးသားဖော်ပြထားပါလေ။သမ္မတ Obama ရဲ့ပြောခွင့်ရကအဲ့ဒီလိုဆွတ်ဆွဲပြောဆိုမှုတွေဟာမမှန်ကန်ကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်တရားရေးဌာနကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတအိုဘားမားအစိုးရအဖွဲ့တဲကဘယ်အရာရှိကမှဝင်ရောက်ဆွတ်ဖက်ခဲ့ခြင်းမရှိခဲ့တဲ့အကြောင်းအဲ့ဒီလိုတားမြစ်ထားချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်ကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကေဗင်လူးဝစ်ကပြောပါတယ်သမ္မတအိုဘားမားဒါမှမဟုတ်အိမ်ပြုတော်အရာရှိတဦးဦးကဘယ်အမေရိကန်နိုင်ငံသားတဦးတယောက်ရဲ့တယ်လီဖုန်းကိုမှခိုးနှားထောင်ဖို့အမိန့်ပေးခဲ့ခြင်းမရှိကြောင်းအဲ့ဒီလိုလှုပ်ဆောင်တယ်လို့ပြောဆိုမှုတွေဟာမမှန်ကန်ကြောင်းလူးဝစ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်
။အမေရိကန်သမ္မတဒေါနယ်ထရမ့်ကိုထောက်ခံသူတွေကစနေနေ့မှာနိုင်ငံတော်လူမှုစုဝေးပွဲကိုကျင်းပကြပါတယ်။ American စိတ်သက် The Spirit of America လို့ခေါ်တဲ့လူမှုစုဝေးပွဲကို Main Street Patriots အဖွဲ့ကနေစီရင်လှုပ်ဆောင်တာဖြစ်ပြီးလွန်ခဲ့တဲ့၈နှစ်တုန်းကဘိုးအစိုးရရဲ့လုံလုံဟန်တွေကိုစိုးရင်ကြောင်းထုတ်ဖော်ပြောဆိုကြတဲ့ Tea Party လှုပ်ရှားမှုလုပ်ခဲ့သူတချို့လည်းဒီအဖွဲ့ထဲမှာပါဝင်နေတာဖြစ်ပါတယ်။သမ္မတထရမ့်မှာ Florida ကသူ့ရဲ့မိုင်းလာကိုပန်းပြေစခန်းကိုကားနဲ့သွားနေချိန်မှာလမ်းပြင်မှာသူ့ကိုကြိုးစိုးအားပေးနေတဲ့ပရိသတ်တရားလောက်ရှိတဲ့အဖွဲ့ကိုမြင်တဲ့အခါသူ့ရဲ့မော်တော်ယာဉ်တန်းကိုခက်တက်ရက်ခိုင်းပြီးနှုတ်ဆက်ခဲ့တာပါ။အလံတွေနဲ့ဝှေ့ရမ်းကြိုးစိုးနေတဲ့အဖွဲ့ကရောင်စုံမီးတွေထရမ့်ရဲ့ရုပ်ပုံတွေအမေရိကန်ပြန်ပြီးကြီးမြတ်လောင်လုပ်မယ်ဆိုတဲ့စာရန်ပေါ်ဝင်သူ့ရဲ့သမ္မတရွေးကောက်ပွဲစီဝင်ကာလတုန်းကဝေဖန်ခဲ့တာတွေကိုရေးသားထားတဲ့စာရန်တွေနဲ့ကြိုးစိုးခဲ့ကြတာဖြစ်ပါလေ။အခုစနေနေ့လူလူစုဝေးပွဲနှုတ်ရှားမှုတွေဟာထရမ့်ရဲ့နိုင်ငံရေးတံပက်တွေမကြာသေးခင်ကလှုပ်ခဲ့ကြတဲ့အနှုတ်လက္ခဏာဆောင်တဲ့နှုတ်ရှားမှုတွေကိုအပြုသဘောနဲ့တုံ့ပြန်လာလို့ Tea Party ကိုပူးတွဲထိတောက်တီထောင်မှုအဖွဲ့ခေါင်းဆောင်ကပြောပါတယ်။ဒါဟာ Tea Party လူလူစုဝေးပွဲမဟုတ်တယ်လို့ဟိုအာဒီယာကိုဆန့်ကျင်တာမျိုးလည်းမဟုတ်ဘူးလို့ပြောပါတယ်။ Main Street Patriots အဖွဲ့တီထောင်သူ Ralph King ကတော့ဒါဟာအတိုက်ခံ Democratic တွေကိုတုံ့ပြန်ဖို့အတွက်လှုပ်ဆောင်တာတဲ့ကို Republican တွေတဲ့ကထရမ့်လို့ရကိုပူးပေါင်းဆောင်ရွက်ဖို့မလုပ်ကြသူတွေအဆက်ရစေဖို့ရည်ရွယ်တာဖြစ်ပြီးသူတို့ရဲ့သမ္မတထရမ့်ရဲ့အကြီးဆုံးအတားအဆီးတွေဖြစ်လာနိုင်တယ်လို့ပြောပါတယ်
။အမေရိကန်ပြည်ထောင်စုကနေအလုံးရင်းနဲ့ဝင်လာကြမဲ့ခလုံးဝင်းလျှောက်ထားမှုတွေကိုကင်တွယ်ဖြေရှင်းဖို့ကနေဒါနိုင်ငံအနေနဲ့လိုအပ်တဲ့အရေးအမြစ်တွေအစင်းသင့်ရှိနေတယ်လို့တရားဥပဒေစိုးမိုးမှုတွေလည်းပြဋ္ဌာန်းထားပြီးဖြစ်ကြောင်းကနေဒါအစိုးရပြည်သူ့လုံခြုံရေးဌာနဝန်ကြီးကပြောကြားလိုက်ပါတယ်။အခုနှစ်အတွင်းအမေရိကန်ဘက်ကနေလူပေါင်း200လောက်တရားမဝင်ဝင်ရောက်ခဲ့တဲ့ကနေဒါနိုင်ငံမနီတိုဘာပြည်နယ်အမဆန်မြို့နယ်ဇက်ကိုအဲ့ဒီပြည်သူ့လုံခြုံရေးဝန်ကြီးRalph Goodell စနေနေ့ကတွားရောက်ခဲ့တာဖြစ်ပါတယ်။ရောက်လာကြတဲ့ရွှေပြောင်းချီချနေထိုင်သူတွေကိုအကူအညီပေးရေးလိုအပ်တဲ့အသုံးစရိတ်တွေထောက်ပံ့ပေးဖို့မနီတိုဘာပြည်နယ်နဲ့ Quebec ပြည်နယ်တွေရဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ပြည်ထောင်စုအစိုးရအနေနဲ့နီလန်းရှာဖွေနေကြောင်းလဲဝန်ကြီး Goodell ကပြောပါတယ်။ Nezam Church of Wiala Ture, Tomia Lare, a Chang Yen Kuha, American Nangan 20 Amu in Nitang Turego, Lilan Pansini, a Trepchet Lusubare, American Nangan 20 Amu in Layao Nitang Ture, Tutipin Yazumu Chulun Taturego, American Lumuchija Tanaga Nangandawa Lilan Pansimuri, Piloni Rajang, the Amu Shipyang Nitang Ture, Jasui Muri, Topon Ibare, a Taikan Party when he got out, the Amu in Nezap Church or Layao Turego, Swejetin Yubu, Suyago, Downso Nibare, Tabime Doka, the Bishop Taturebo, Swejetin Lumian and Jang.
ပါကစ္စတန်နိုင်ငံရဲ့ထောင်လိုင်းရာရှိသူကိုပြန်မေးဆွဲထားတာတပ်ဖြတ်ပြီးချိုးချီထားတဲ့သူ့လောင်းကိုပါကစ္စတန်လေပိုင်းကမူတမ်မြို့လူစီကားတဲ့လမ်းပေါ်မှာပစ်ချပြီးကားနဲ့ထွက်ပြေးသွားသူတွေဟာအိုင်အက်စ်တွေ့ကြရပြီးဖြစ်နိုင်တယ်လို့တမ်းရရှိကြောင်းရဲနဲ့မျက်နှာသက်တွေကပြောပါတယ်သူရဲ့လောင်းကိုစနေနေ့ပိုင်းအစောပိုင်းမှာတွေ့ရတာဖြစ်ပြီးဒီမြို့မှာခုလိုဖြစ်မျိုးတွေ့ရလိမ
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအေဗီကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့အကိုဝမ်ခွဲတော်သူကင်ဂျွန်နမ်ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့လေဆိပ်မှာလုကြံတပ်ဖြတ်ခံရပြီးတဲ့နောက်နိုင်ငံခြားတင်းမာမှုတွေဆက်လက်ဖြစ်ပေါ်နေတာရဲ့နောက်ဆက်တွဲအဖြစ်မလေးရှားကမြောက်ကိုရီးယားတာမတ်ကိုမောင်းထုတ်လိုက်ပါတယ်လုကြံတပ်ဖြတ်မှုနဲ့ဆိုင်တဲ့မလေးရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုတာမတ်ကြီးကဝေဖန်ပြောဆိုမှုတွေလုဆောင်ခဲ့ပြီးတဲ့နောက်သူ့ကိုတန်တမန်အဖြစ်မလိုလားအတူအဖြစ်တတ်မှတ်ကြောင်းမလေးရှားနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တာမတ်ကြီးအခုလိုမောင်းထုတ်လိုက်တာဟာမြောက်ကိုရီးယားအနေနဲ့သူ့ရဲ့တရားမဝင်တဲ့လုပ်ရက်တွေအတွက်မလေးရှားကိုအသုံးပြုနေတယ်ဆိုတဲ့အပေါ်မလေးရှားအစိုးရအနေနဲ့စိုးရိမ်တဲ့အကြောင်းပြသလိုက်တာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။တာမတ်ကြီးကန်ချိုးအနေနဲ့တိုင်းပြည်အတွင်းက48နာရီအတွင်းထွက်ခွာသွားဖို့စနေနေ့မနေ့ကမြောက်ကိုရီးယားတန်ရုံကိုမလေးရှားအစိုးရကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွက်မြောက်ကိုရီးယားအနေနဲ့တောင်းပန်ဖို့မလေးရှားကတောင်းဆိုခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရခဲ့ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။
တရုတ်နိုင်ငံဘက်ကဒဇိတပိုင်းပိုင်ဆိုင်ကြောင်းပြောဆိုထားတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်အရုဏချောပရာဒက်စ်ပြည်နယ်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာတွားရောက်ဖို့ကိစ္စကိုတရုတ်နိုင်ငံကကန့်ကွက်နေတဲ့အကြားကပဲအိန္ဒိယကတောင်းပန်ပြုလိုက်ပါပြီ။ရှေ့လာတဲ့သတင်းတပတ်ကြားတွားရောက်မဲ့ခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့အိန္ဒိယနဲ့တရုတ်နယ်ခြားဒေသတည်ငြိမ်မှုကိုလည်းထိခိုက်စေနိုင်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာအိန္ဒိယအစိုးရကိုသတိပေးခဲ့တာပါ။အိန္ဒိယနိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရ Google Bagley ကတော့အိန္ဒိယအစိုးရရဲ့ယက်တီချက်ဟာအများသိပြီးဖြစ်တယ်လို့ပြောင်းလဲမရှိဘူးလို့ပြောပြီးတရုတ်နိုင်ငံရဲ့ကန့်ကွက်ချက်ကိုပယ်ချလိုက်ပါတယ်။ဘာသာရေးခေါင်းဆောင်တူဖြစ်နေတွားရောက်မဲ့ဒလိုင်လာမာရဲ့ခီးစင်ကိုတားမြစ်ဆဲအကြောင်းမရှိပါဘူးလို့အိန္ဒိယနိုင်ငံအငယ်လန်းပြည်ထောင်ဝန်ကြီးကရင်ရာဂျူကပြောပါတယ်။တိဘက်လူမျိုးတွေနဲ့ဆက်ဆံရေးမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့လယုံတဆူဖြစ်တဲ့အငယ်လန်းပြည်ထောင်ဝန်ကြီးဟာနာမည်ကျော်ဗုဒ္ဓဘာသာကျောင်းတော်ရှိရာအရုဏချောပရဒက်စ်ပြည်နယ်ကိုဒလိုင်လာမာရောက်လာတဲ့အခါတွားရောက်ဖူးမြော်မှာဖြစ်တယ်လို့လည်းပြောပါတယ်။
အွန်လိုင်းပေါ်မှာအနောက်ရှက်ပေးခြင်းနဲ့ဆော်ကားရေးသားထားတဲ့အသုံးအနှုန်းတွေကိုလူတွေမမြင်တွေ့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့လူမျိုးရေးဆိုင်ရာပြဋ္ဌာန်းချက်အစ်စ်တွေကို Twitter လူမှုကွန်ရက်ကုမ္ပဏီကအခုသတင်းပတ်အစောပိုင်းမှာချမှတ်ခဲ့ပါတယ်။ဒါပေမဲ့အဲ့လိုပြဋ္ဌာန်းချက်မျိုးဟာလူကြိုက်မများတဲ့အတွေ့အခေါ်တွေအပေါ်စဉ်စားဖြတ်တောက်တဲ့အဆင့်အထိရောက်သွားစေနိုင်တယ်ဆိုပြီးလွတ်လပ်စွာပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်သူတွေကစိုးရိမ်ပူပန်နေကြပါတယ်။
ပါကစ္စတန်နိုင်ငံမှာလူခွင့်ချုပ်ပေါက်မှုတွေနဲ့ဘာသာရေးညှဉ်းပန်းမှုတွေအဆောင်မှုတွေကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလှုပ်ပြီးနိုင်ငံရေးအသည့်တုံ့ပြန်လာစေဖို့လှုပ်ဆောင်နေတဲ့ blogger Wakash Goraya ဟာအခုအခါမှာသူ့နေရာချင်းကိုပြန်ဖို့အတွက်အခက်တွေ့နေပါတယ်။သူက Netherlands မှာဖွဲ့စည်းတင်နေတဲ့တင်နေတယ်။သူ့မိမရဲ့တင်နေတဲ့ဒီလာတဲ့ပြီးဆုံးချိန်မှာအမိမျိုးကိုပြန်ပြီးအခြေချဖို့စီစဉ်ထားတာပါ။ဒါပေမဲ့လူမှုမီဒီယာမှာသူ့ရဲ့ရေးသားချက်တွေကြောင့်အခုပြန်ဖို့အတွက်အချိန်နေဟာမလွယ်ကူတော့ပဲဖြစ်နေတာပါ။သူက IT နည်းပညာဆိုင်ရာအကြံပေးတယောက်ဖြစ်ပြီး January လတုန်းကပါကစ္စတန်မှာသူ့လိုဘာသာရေးမပါတဲ့လှုပ်ရှားမှုတွေလုပ်နေတဲ့တခြားတက်ကြွလှုပ်ရှားသူ၄ဦးနဲ့အတူဘယောက်နေမှမသိပဲပျောက်သွားတာမို့သူ့ကို ပျောက်နေတဲ့ blogger အဖွဲ့လို့လည်းလူသိကြပါတယ
်ကုသမန္တန်တော်ခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ဝါတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ပဋိစေဝါဆေးမတိုးတော့တဲ့ဖြစ်စဉ်အကြောင်းတင်ဆက်ပေးကြပါတယ်ပဋိစီဝါဆေးဝါးသစ်တွေကိုနောက်ထပ်ချိန်မီမထုတ်နိုင်ခဲ့ရင်တာမန်ယောဂါကူးစက်မှုတွေကနေလူတွေသေဆုံးနိုင်ပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ February လကထုတ်ပြန်တဲ့ကြေညာချက်မှာတော့သိပ္ပံပညာရှင်တွေအနေနဲ့ပဋိစီဝါဆေးသစ်တွေကိုသုတေသနပြုထုတ်လုပ်ဖို့နဲ့အစိုးရတွေအနေနဲ့ရန်ပုံငွေတွေပံ့ပိုးပေးကြဖို့အရေးပေါ်တောင်းဆိုထားတဲ့အကြောင်းကို VOA သတင်းတောက် Carol Pearson Washington ကနေပေးပို့ထားတဲ့သတင်းပါကိုမန္တနာချန်ကပြောပြပေးပါမယ်ရှင
်ကမ္ဘာကြီးဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ယောဂါပိုးကူးစက်မှုတွေကြောင့်သိဆုံးရမယ့်ကာလတစ်ခုကိုချင်းနှင်းဝင်ရောက်လာနေပါတယ်။ဒီလိုအခြေအနေပေါ်တက်ဆက်စ်တက္ကသိုလ်အနောက်တောင်ပိုင်းဆေးပညာဌာနကဒေါက်တာထရစ်ရှ်ပါရိုလိုဆရာဝန်တွေကဆိုရင်နေကြပါတယ
်။ You all of a sudden understand what it was like.
ဒီစီဝါဆေးရီမရှိခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း50 80 80လောက်တုန်းကဆေးပညာကိုလူတွေချက်ချင်းသဘောပေါက်သွားကြပါလိမ့်မယ
်။လူသားတွေကျန်းမာရေးကိုကြီးကြပ်ချင်းချောင်းနေတဲ့ဘက်တီးရီးယားပိုးကိုတိုက်ဖြတ်ဖို့အတွက်ပဋိစီဝါဆေးဝါးသစ်တွေအရေးပေါ်လိုအပ်နေတာပါ။လူအုံယုံတွေမှာနေထိုင်ကြသူတွေဆေးရုံလူနာတွေနဲ့ကလေးတွေကတော့အန္တရာယ်အများဆုံးဖြစ်ပါတယ်ကလေးတွေဟာဆိုရင်လူကြီးတွေထက်ခန္ဓာကိုယ်ရင်းခုခံစွမ်းအားနည်းကောင်းနည်းနိုင်ပြီးတော့လူကြီးတွေကိုပေးတဲ့ပမာဏထက်လည်းကလေးတွေကပဋိစီဝါဆေးတောက်ရတဲ့ပမာဏပိုနည်းပါတယ်အမေရိကန်ယောဂထိန်းချုပ်ရေးဌာနကဒေါက်တာမိုက်ကယ်ဘဲလ်ကတော့
For the longest time we've had a number of different antibiotics in the pipeline.
ပရိစီဝါဆေးတွေကိုအချိန်မရွေးရနိုင်တဲ့အကြဆုံးကာလတစ်ခုရှိခဲ့ဘူးပါတယ်။အဲဒါကြောင့်လဲတစ်ခုမရှိတော့ဘူးဆိုရင်နောက်တစ်ခုကိုပြောင်းသုံးကြတာပါပဲ
။ဒါပေမဲ့လည်း2010ပြည့်နှစ်ကစလို့အမေရိကန်မှာပရိစီဝါဆေးသစ်တွေထုတ်လုပ်ဖို့ပြန်ဆခဲ့ရပါတယ်။အမေရိကန်ကျန်းမာရေးနဲ့လူသားအရင်းမြစ်ဌာနကပါမောက်ခဂျိုးလာဆန်ကတော့အခြေအနေဟာအရင်နဲ့မတူတော့ဘူးလို့ဆိုပါတယ
် There are antibiotics in the pipeline but the numbers are insufficient they're in
ဒီဝါဆေးရစီစဉ်ဖြစ်ပေမဲ့လုံလောက်တဲ့အရေးအတွက်အချီရောမရှိတော့ပါဘူးပဋိဇီဝဆေးမတူတော့တဲ့ဘက်တီးရီးယားတွေပုံများလာတဲ့နှုန်းကိုကာကွယ်ဖို့မလုံလောက်တော့ပါဘူ
းလက်ရှိပဋိဇီဝဆေးတွေဟာတာမန်ဆေးမတူတဲ့အခြေအနေကိုလည်းကုသနိုင်စွမ်းမရှိကြတော့ပါဘူးဘက်တီးရီးယားပိုးတွေကလည်းသူတို့ကိုတိုက်ချက်မဲ့ဆေးတွေကိုခန္ဓာရည်ရှိတဲ့နီလန်းသစ်တွေအများအားရှာဖွေနေကြသလိုခန္ဓာရည်ရှိတဲ့အခါမှာတော့ဆေးမတိုးတဲ့အဆင့်ကိုရောက်လာပါတယ်။ဆေးမတိုးတဲ့ပြဿနာဟာဆေးပညာလောကအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာနေပြီလို့လည်းအမေရိကန်ယောဂထိန်းချုပ်ရေးဌာနကဒေါက်တာလော်ရီ ဟစ်ကပြောပါတယ
်။ We are seeing greater than 2 million episodes of antibiotic resistant infections
in ပဋိစီဝါဆေးမတိုးတဲ့ယောဂကူးစက်ခံရမှုဖြစ်ရပေါင်း2000ကျော်ကိုအမေရိကန်တနိုင်ငံထဲမှာတင်နှစ်စဉ်မြင်တွေ့နေရတာပါ။အဲ့ဒီကမှ 2,300 လောက်ဟာသေဆုံးကြရတာပါ
။ယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကတော့ပဋိစီဝဆေးတွေကိုအလွန်ကျွမသုံးမဲ့သတိထားကြဖို့ဆေးရုံတွေနဲ့ဆရာဝန်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအလွန်ကျွသုံးဆွဲမှုအပြင်ဆေးတွေအာနိသင်ရောကြရတဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်။ဆေးမတိုးတဲ့ပြဿနာအတွက်လူနာတွေလည်းတစ်ဖက်တစ်လမ်းကကူညီနိုင်ကြပါတယ်။လူနာတွေအနေနဲ့ယောဂသက်သာသွားရင်တောင်မှညွန့်ကြားတဲ့အတိုင်းပဋိစီဝဆေးကိုသတ်မှတ်ထားတဲ့ရက်ပြည့်တဲ့အထိတောက်ဖို့ CDC ကသူတို့ရဲ့ website ပေါ်မှာတိုက်တွန်းထားပါတယ်။ဘလို့ပဲဖြစ်ဖြစ်ပဋိစီဝါဆေးမတိုးတော့တဲ့ကပ်ဆိုးကြီးနဲ့ခြုံရမဲ့ခက်တခက်ကိုတားဆီးနိုင်ဖို့အတွက်တော့ဒီကမ္ဘာလုံးအတိုင်းအတာနဲ့အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာလည်းဖြစ်ပါလိမ့်ရှင်
။မန္တနာချန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့နာဂဒေတာကကျမ်းမာရေးဖြစ်စဉ်အကြောင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းလဟဲမြို့နယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာအတွင်းမှာတလအတွင်းမှာလူ14ယောက်သေဆုံးမှုဖြစ်ခဲ့တာကြောင့် match 4ရက်နေ့မှာတော့ကျမရဲ့ဝန်ထမ်းတွေကသွားရောက်စစ်ဆေးနေကြအောင်ကိုတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကပြောပြပါရစေ။ထိုင်းခြေဆိုင် view မြန်မာပိုင်းသတင်းတောက်မဲအေးမှာကသတင်းပေးပို့ထားပါရစေရှင်
။ဒီကိုင်းတိုင်းလဟဲမြို့နယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတလကျော်အတွင်းအသက်2နှစ်ကျော်အရွယ်ကနေအသက်80ကျော်အရွယ်အထိရှိတဲ့လူ14ဦးသေဆုံးခဲ့တာကြောင့်စစ်တပ်ကဆရာဝန်တွေနဲ့အရက်သားဆရာဝန်တွေသွားရောက်ကြည့်ရှုစစ်ဆေးနေပြီဖြစ်ကြောင်းလဟဲမြို့နယ်တိုင်းဒေသကြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်ကေကအခုလိုပြောပြပါတယ်
။ဟုတ်ကဲ့တလချိုချိုအတွင်းမှာပါပဲဇန်နဝါရီလလည်းပိုင်းလောက်ကနေစပြီးတော့ဖြစ်တဲ့နေထားမှာရှိပါတယ်။ဆယ်လေးဦးပါဟုတ်ကဲ့ဆယ်လေးဦးအသက်အကြီးဆုံးကဟို85နှစ်ကအရင်ဆုံးကတော့နည်းနည်းနဲ့7လသားအယူကလေးလေးပါတယ်။ဆယ်လေးယောက်အရင်းယောက်ပါတယ်ခင်ဗျ။ ကျွန်တော်တို့အရက်ထက်ကဆရာဝန်တယောက်ရဲ့ဆရာဝန်၃ရောက်တော့သွားလိုက်ပြီ။မနေ့ကတော့ဒီဆေးမှုတွေတွားတယ်သူတို့မတ်ချက်သေးတာကတော့ဒီနာတာရှိယောဂါလို့ပြောပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာဟာလမ်းဘတ်၁၁ရေးခက်ခဲပြီးကျမကြီးစောက်ရှောက်မှုတွေအားနည်းတဲ့ဒေတာလို့ဆိုနိုင်ပါတယ်။အဲ့ဒီဒေတာမှာတီဗီအဆုတ်နာလို့ယောဂါတွေအဖြစ်များပြီးအဆုတ်လိုက်အပြုံလိုက်တေဆုံးရရတဲ့ နစ်သိနေတဲ့ကာလအဲ့လိုဖြစ်လို့ရှိတာရှိပါတယ်အထူးသဖြင့်တော့မူရင်းကာလမှာလူတွေများပါတယ်အဲ့ဒီအဖို့ယောဂါတွေနဲ့ပြန်ဒီယောဂါဖြစ်တဲ့ဆိုတာကဒီသူတို့လူတွေမှအစစ်တမ်းတွေအရင်နေကြတယ်နောက်ပြီးတော့ကုသယောဂါဆိုတဲ့နေရာမှာဒီတီဗီယောဂါအဖြစ်များတယ်ဆိုတော့များများဒီဒေတာမှာတီဗီယောဂါအဖြစ်များနေတယ်နကူခရရဒီအဖိတ်တီဗီတွေဖြစ်တဲ့အခါကျတော့ကိုခံအနေပြီးတော့ကြားပြီးတော့ဒီလိုတွေတဲ့အနေထားမှာရှိပါတယ်။ဟုတ်ကဲ့လမ်းမဆက်တွေအခက်ခဲရှိပါတယ်။အတိတ်ကတော့ဒီလမ်းမဆက်တွေအခက်ခဲကြောင့်ဟိုတကယ်ကိုနှိမ့်ကြပါတယ်။ခဲတောင်ထဲမှာဖြစ်ကလဆန်းနေတာများပါတယ
်။အခုလိုမျိုးတလားကျော်အတွင်းလူ၁၄ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ပြည်သူ့လွတ်တော်အတွင်းမှာဘာတွေများဆောင်ရွက်ဖို့ရှိပါသလဲလို့မေးတဲ့အခါမှာတော့အခုလိုဖြေကြားခဲ့ပါတယ်
။ဟုတ်ကဲ့လောလောဆယ်ဒီလွတ်တော်တက်တမ်းမှာတော့မရသေးဘူးထင်တယ်။ကျွန်တော်ကဒီမိကုန်းမိတာတို့အစုပြုလွတ်တော်တို့ကြတော့ရက်တွေကကျူပြီးတော့စီးရင်ပိတ်နေတဲ့ခါကျတော့ဒီလွတ်တော်တက်တမ်းမှာတော့မမီဘူး။နောက်တက်တမ်းမှာတော့ကျွန်တော်တို့ဒီဒေတာအတွက်လူလက်ပြရတော့ဟိုဆောင်ရွက်ဖို့ရှိပါတယ်။ဒီအခုလိုမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့ဖြစ်တဲ့နေရာကိုလောလောဆယ်ကျန်းမာရေးဌာနဝန်ထမ်းတွေကအတိအကျတော့ဒီဆရာဝန်တို့ရှင်မို့လို့သူတို့သွားတယ်တော်ပြီးတော့သူတို့ကဘယ်တိုင်းနံပါတ်ချက်ပေးမလို့မသိဘူးကျွန်တော်တို့ကတော့ဒီထက်မကဒီကျမကြီးအဲဟွာပေါ့ကျမကြီးလုံချုံမှုပြဝရအောင်ဒီဒေတာမှာကျမကြီးလုံချုံမှုရှိအောင်ကျမကြီးကိုထပ်ပြီးတော့သူခန့်ထားဖို့ကျွန်တော်တို့လည်းဒီမကြမကြဆက်ကူစားပြင်ပြီးတော့ဒီလိုဆောင်ရွက်နေပါတယ
်လူရင်၅သားလောက်ရှိတဲ့လဟဲမြို့နယ်ထဲမှာကျမကြီးဆေးပေးကန်းတွေမရှိပဲတခါတရံကျမကာဝယ်ဆေးတွေလောက်ပဲလာရောက်ထိုးပေးကြတာတွေလည်းရှိတယ်လို့ဆိုပါတယ်အခုလိုမျိုးလာပိုင်းအတွင်းအစုလိုက်အပြုံလိုက်ပေးဆုံးမှုတွေထပ်မဖြစ်အောင်ကျမကြီးစောင့်ရှောက်မှုတွေရရှိဖို့ကတော့ဆောင်ရွက်နေသေးဖြစ်ပြီးဒီပြဿနာတွေဟာလွန်ခဲ့တဲ့နှစ်တွေကတည်းကဖြစ်ပွားနေတဲ့ကျမကြီးဆိုင်ရာပြဿနာတွေဖြစ်တယ်လို့လည်းပြောပြပါတယ်ဒီအတွက်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဒေသဖွံ့ဖြိုးဖို့လမ်းပန်းဆက်သွယ်ရေးကောင်းမွန်ဖို့နဲ့ကျမကြီးစောင့်ရှောက်မှုတွေရရှိနိုင်ဖို့လိုအပ်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
မင်းမသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့ဥအောင်ခင်မြမကြီးတုံးတက်ချက်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာဖြစ်နေတာနှစ်ပေါင်း50လောက်ရှိပြီဆိုပေမဲ့လည်းဒီပြဿနာကိုအာဆီယံကဖြေရှင်းနိုင်မှာမဟုတ်ဘဲမြန်မာအစိုးရကတည်းကဥဆောင်ဖြေရှင်းရမှာဖြစ်တဲ့အကြောင်းကိုဥအောင်ခင်ကတုံးတက်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ကြပါရှင်
ဒီပေါင်းကြာပြီဖြစ်တဲ့ရခိုင်ပြည်မြောက်ပိုင်းကဘင်္ဂလီရိုဟင်ဂျာပြဿနာကိုဒေသဆိုင်ရာကိစ္စအဖြစ်အဖြေရှာဖို့လိုကြောင်း2014 February လထုတ်ဘင်္ဂလားဒေ့ရှ်အစိုးရမဟာဗျူဟာစာတမ်းမှာဖော်ပြပါတယ်။ကုလသမဂ္ဂနဲ့ OIC အစ္စလာမ်အဖွဲ့လိုအပြည်ဆိုင်ရာအဖွဲ့အစည်းတွေမှဒီပြဿနာကိုတင်ပြပြီးဗမာအစိုးရကိုဖိအားပေးဖို့စာတမ်းမှာဖော်ပြပါတယ်။နိုင်ငံလက်တွဲဖြေရှင်းတာအဆင်မပြေပုံကိုဖော်ပြရရောက်နေပါတယ်။ထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိဘင်္ဂလီရိုဟင်ဂျာရောက်နေတာကြောင့်ဒေသဆိုင်ရာပြဿနာအဖြစ်ပြောဆိုလာကြတာဖြစ်ပုံရပါတယ်။ဒါပေမဲ့အာဆီယံမှာပြည်တွင်းရေးမဆွတ်ဖက်ရေးမူကိုလက်ခံထားတဲ့အတွက်ဆွေးနွေးတဲ့အဆင့်အထိရောက်မလာပါဘူး။မြန်မာဥက္ကဋ္ဌလုပ်တဲ့နှစ်မှာတောင်ရခိုင်ပြည်နယ်ပြဿနာကိုအာဆီယံအစည်းအဝေးမှာမပါအောင်ဖိဖေထားနိုင်ခဲ့ပါတယ်။ဒီနှစ်ရဲ့ထူးခြားချက်ကတော့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇာကိုယ်တိုင်ဘင်္ဂလီရိုဟင်ဂျာအရေးကိုအတိအလင်းထောက်ခံလာတာပါပဲမလေးမွတ်စလင်တို့ရဲ့ထောက်ခံမှုရအောင်ရခိုင်ပြည်နယ်ပြဿနာကိုခုံလုံးလှုပ်ဒါလို့ပြောကြပြီးမြဲမလေးရှားကြောင့်ရခိုင်ပြည်နယ်ပြဿနာကိုပထမဦးဆုံးအကြိမ်အာဆီယံမှာဆွေးနွေးလာရပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကိုဆွေးနွေးဖို့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကျင်းပရန်မလေးရှားနိုင်ငံသားရေးဝန်ကြီးက2016နိုဝင်ဘာလ29ရက်နေ့ကတင်ပြခဲ့တာကိုမြန်မာကပယ်ချခဲ့ပါတယ်ဒါပေမဲ့ဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်အစည်းအဝေးကိုဒီဇင်ဘာလ19ရက်နေ့မှာကျင်းပဖို့သဘောတူရဲ့လို့မလေးရှားနိုင်ငံသားရေးဌာနကကြေညာချက်မှာဖော်ပြပါတယ်။ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအလွတ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်အခြေအနေကိုဒေါ်စုကရှင်းလင်းပြောကြားပါတယ်။မြန်မာအစိုးရလုပ်ကိုင်ပုံအောင်နှီးကွေးကြောင်းမလေးရှားဝန်ကြီးကဝေဖန်ပြီးတီးခြားလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းမှုအကြံပေးပါတယ်။ဒေါ်စန်းစုကြည်ကလည်းရလက်ကောင်ရရှိဖို့အတွက်အချိန်ယူဖို့လိုအပ်ကြောင်းဖြေကြားလိုက်ပါတယ်
။ Now, the Satan won't be seated in Santare, Malaysia, Taupa, Yipimogu, Laguin Pilebare. You can't be near a trade, you are Malaysia, Taupa, Yipisigu, Yama, Bemayo, Bangladesh, Bemayo, Chamwin, and Triabare. ASEAN data, my Muslim, Chose Yagano, Buddha, Baraga, Sessi Yaganone, Kriyanga, Sekone Yagano Shibime, Bengali Rohingya Piatanagu, a Yanga, Steak Savings Aram Hobabu. Lesi Bengali Dugu. Thai, Indonesia, and Malaysia got Lemakane, a chain card with Shivare. Agri, like Samu Pinidia, Malaysia, Winjiju, Najib Razaga, Yama Soyago, Wipan, Shonchala, Roma, Holy Rijo, Pian Pilaraba. Bengali Rohina, Yegu, Piati, Najib Razaga, Pirin, Nangaima, Amyap, Topu, Tuzani, Yavare.
ASEAN and Jai Winjimia, Jango, Lusunuwe, a Pitla Aja, Malaysia, Ma, OIC. Islam Gaza Konanga and put a seaway Jimbabari. Jacobine Betanago, Ninjas or Pishinao, a beautiful name, Namago Kunijabu, Indonesia got Tinjabari. Malaysia Wunijo, Najib Razagaro, Namago, Jitin, Shocha, Weban Takebari. Mosalin Dielo Wari, Wayon Takedaguro, OIC, Islam of Puega, Lilu Shurelu, Namabega Subari. Agri like Samujo, Name Jelare, Najib Razaha. Jacobine Betanama, Name Gongjabu, Chuzan Irelu. Nemabega Chibabari. Dollar Tankonia Satarago, Nyachi Jao, Lodada, Pidelu, Ubrikatiga, Melissa Krauska, Subari.
Cambodiagaro, ASEAN Yem, Meswapa Yem, Mudai, Yama Pidun Yigu, Moe Pambulu Subare. You can pine Pedanaha, Bamase, Soya Kema, Ponsa, Amumune, Poro Kevime, ASEAN Ateha, Wepan Shochara, Mumalo Babu. Akuma, Malaysia, Windijoga, Yeji Quinje, Lonido. Atanamide, Lausbikalu, Pinidelo, Indonesia, Suvare. Tino Wadi Muslim Lenekainu, Yakain Pernama, Pawin Lama Suin Yarelu, Pioja Bime. ASEAN has Satongun, Topa Yelo, the Lunai Mapipare. Malaysia, Ma Bengali Rohingya, around your ship, Mima Pira, thank you, Shinidajau. Yakain Pine Pietanago, Suin, Puvana, Tabawa Chabime. Najib Razaye, a Pu Mujau, a Chini Pusu Panaimare. Indonesia and Philippines, IS Islamic State, a champion of the man, Niza to do it, Lucia Lavare. Tining and Tomaimale, a chin is Sua Lavare. The women, Asiama, a champion of the man, Putuan, Nini, a CCM Shiva, who Muslim, a champion of the man, Subulai, Kuni Kohan, and Pishiama Pivare. Sheila Manila, my Timpame, ASEAN take the Nilagama, the Campina Piatana, Sunimla Suraguro, Sanjiama Pivare, Kamea.
Under fire.
Salumbanga UNDER underga au FIRE fire ga tama apin mi lo deibe ya be me di niya ma tana ne pika da go slu de twe sikzul khu ngai dai deibe ga ro tana pika khan ya de au go yau ni da phit pare di tou yin idiom deibe ga le tei ma kwa la ba bu lu tu u ni ne a pit ta khu khu lou mi lo wine pit tin we phan khan ya a pyo khan ya To come under fire, Adone Batelu, Kudlo, Drinwima, Yinyo, Adon Kaya, Dugaro, Alabama Pine, Republican, Telodor, Malepi, Mjadimiga, Nangando, Suya, Shini, Jopi, Telodaga, Debut Belide, Jeff Sessions, Bari, Dugo Yaduma, Kaapu, Telodoma, Sisi Kayas in Dwin, the Tau Sechal, the Mara, Yuka, Messway, Lushare, Gala, Dwima, Russia ne sa twae mshi ke ba bu lu phe so ge da phit ba de da ba me lu le ai di dot twae ma tou ni ne russia ta ma ji ne na chain twi shi ke de lu nau pai ma song san ti shi ya de twae le tri media ne hlot daw a pyin nai ngai ye atan wai ma wine pyo khan ni ya da phit de twae chaung jeff sessions is under fire lu thauk pya tou nong chin khan ya da phit ba de di tou ne pat de lu george ko pi de u ma ko le la chi cha ya aw ma
The mayor has come under fire for taking bribes from businessmen.
Nyurobunga C ီးပွားရေးလုပ်ငန်းရှင်တွေထံကနေလက်ငွေယူတဲ့အတွက်ဝိုင်းပစ်တင်ဝေဖန်ခံနေရတယ်လို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The mayor has come under fire for taking bribes from businessmen.
ဒုတိယတင်ပြပြီးမှကတော့
In hot water.
ဖြစ်ပါတယ်။စာလုံးပေါင်းက IN အထဲမှာ HOT hot water hot water ကရင်းနှွေးဘူးဆိုတော့စကားစုခုရဲ့လုံးောက်ဒီပဲကတော့ရင်းနှွေးဘူးတဲ့ရောက်နေတာဖြစ်ပါတယ်ရင်းနှွေးပူတဲ့ကြတဲ့ရောက်သွားတယ်ဆိုရင်အန်ဒီရဲ့ချီလာတာဖြစ်တဲ့အတိုင်း12 idiom ဒီပဲကတော့လူတွေကိုဒေါသထွက်စေတဲ့အပြုအမူမျိုးအဖြစ်တင်ခံရဖို့များတဲ့အပြုအမူမျိုးလောက်ခဲ့လို့ဒုက္ခလလကြီးတွေ့နေရတဲ့အခြေအနေကိုရောက်တာကိုရင်းညွှန်းပြောတာဖြစ်ပါတယ်နိုင်ငံတော်အစိုးရရှိနေချုပ် Jeff Sessions အနေနဲ့လည်းသမ္မတရွေးကောက်ပွဲမဲဆွေစဉ်ကာလကရုရှားနဲ့ဆက်သွယ်ရှိခဲ့တာကိုလွှတ်တော်မှညှင်းခဲ့တဲ့အတွက်ဒီမိုကရက်ခေါင်းဆောင်တွေကသူ့ကိုရာထူးကနေနှုတ်ထွက်ဖို့တောင်းဆိုတာတွေရှိနေသလိုသူ့ကိုယ်တိုင်နဲ့အစိုးရရှိနေချုပ်ဖြစ်ပေမဲ့ဒီစုံစမ်းစစ်ဆေးမှုမှာပါဝင်နိုင်ွင့်မရှိတော့ပါဘူးအချို့သတင်းတွေမှာဆိုရင် Jeff Sessions အနေနဲ့ဒီတောင်းကိုကြော်နိုင်ပါမလားလို့တောင်းမေးခွန်းထုတ်ခြင်းခံရပါလေIn hot water, အလုံးနဲ့ပတ်သက်လို့ George Gould ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe got into hot water with his wife because he gambled away a lot of money.
Joe ကတော့သူ့ဇနီးနဲ့ဒုက္ခထလကြီးတွေ့တော့မှာပဲ။လောင်းကစားပစ်တာငွေအတော်ရှုံးသွားတယ်လေလို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Joe got into hot water with his wife because he gambled away a lot of money.
Ku na sun tin pya pe ma ga ro
between a rock and a hard place.
Chit ba de sa lu maung ga b e t w e e n between ga cha ma a r o c k a rock ga chao dou chao ga ba e n d n ga ni h a r dHard ကအဓိပ္ပာယ်မျိုးမျိုးရှိပြီးမာကျောတာခက်တာမလွယ်တာ PLACE please ကနေရာဆိုတော့စကားစုခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တစ်ဖက်မှာကြောက်ကဘာကြီးတစ်ဖက်မှာတော့မလွယ်တဲ့နေရာကြားရောက်နေတာဖြစ်ပါတယ် idiom ဆိုရက် the white ဓိပ္ပာယ်ကတော့ပြဿနာနှစ်ခုကြားအခက်ခဲနှစ်ခုကြားရောက်နေတဲ့လူတူးအနေနဲ့ဘယ်ဘက်ကိုပဲရွရွအခြေအနေကသူ့အတွက်မတက်တာတာကိုဆိုလိုတာဖြစ်ပါတယ်ဒီတုန်းကရှေးဂရိဒန္တာကြီးပုံရင်ဖြစ်တဲ့ကဗျာဆရာကြီးဟိုမတ်ရဲ့ Odysseus ဇာလံကနေဆင်းသက်လာတယ်လို့ဆိုပါတယ်။ Odysseus အနေနဲ့တစ်ဖက်မှာတိတ်ကိုအန္တရာယ်ကြီးမားလာတဲ့ရေဝဲကြီးရှိပြီးတစ်ဖက်မှာတော့ကြောက်ကွားမှနေတဲ့လူသားစားကြောက်မဲ့ဖိုးရတိရစ္ဆာန်ရန်ကြီးရှိတဲ့နေရာကိုဖြတ်ရမှာဖြစ်တဲ့အတွက်တစ်ဖက်မှာဝဲကြီးတွေကျသွားရင်လည်းနစ်တီမှာဖြစ်တယ်လို့တစ်ဖက်ကြောက်ကွားကြီးတွေမှာလူသားစားတိရစ္ဆာန်ရန်ကြီးနဲ့ရင်ဆိုင်ရရင်လည်းခိုက်စားခံရမှာမို့တစ်ဖက်စလုံးကမလွယ်ကြောပြနေတယ်လို့ဆိုရမှာပါ။ idiom အဓိပ္ပာယ်ကတော့ဘေးချက်နန်းချက်ဖြစ်နေတဲ့သဘောမျိုးဖြစ်ပါလေ။နိုင်ငံတော်ရှိနေချုပ်အနည်းနဲ့လည်းရွေးကောက်ပွဲမဲဆွယ်လှုပ်ရှားတဲ့ကာလရုရှားနဲ့တူကြဆက်ဆံရေးကြောင့်ပေါ်ပေါက်လာတဲ့ပြဿနာကိုဖြေရှင်းရမှာတချို့လိုတောင်းဆိုနေသလိုအလုတ်ကပဲထွက်ပြရမလား။ဒါမှမဟုတ်စုံစမ်းစစ်ဆေးခံရမလားဆိုတဲ့ဖြေရှင်းနည်းတစ်ခုမှာပေဟာကမှသူ့အတွက်တက်တာမှမဟုတ်ပါဘူး။ဒါကြောင့်ဒီနေရာမှာသူ့အနေနဲ့ between a rock and a hard place ရောက်နေတယ်လို့ဆိုနိုင်ပါတယ်။ဒီသုံးနေပတ်သက်လို့ George Gould ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm between a rock and a hard place. I can't make up my mind.
ကျွန်တော်ဒီနေ့ဘေးကျနန်းကျရင်ဆိုင်နေရတယ်လေ။ဘာလုပ်ရမလဲဆိုတာကိုဆုံးဖြတ်လို့မရနိုင်ဘူးလို့ဒီပေရပါတယ်။
I'm between a rock and a hard place. I can't make up my mind.
English making second ma, tin pya ga de idiom a thun ri ga ro.
Under fire, to be in hot water, between a rock and a hard place.
Do phit cha ba de. Now tin ba ku lo chi nyu ma le naw tha idiom a thun ri go sele tin pya bi u ma mu sao myo na sin cha ba shin.
ကျွန်တော်တန်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနောက်တစ်ပတ်မှလည်းဆက်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ 24, 32, 40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေညကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံခင်မတော်တာရှင်များရှင်2019ခုနှစ်မတ်လ5ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ခွန်နိုင်တီလိုင်းတိုမီတာ24 32နဲ့40ပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီးရင်တဲမှာဆိုရင်တော့စီးရင်လေးညမှာဆွေးနွေးသွားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြဖို့ရှိပါတယ်။ဒီတစ်ပတ်ရဲ့စီးရင်ညဒိုင်းလေးလိုင်းစီစဉ်မှာတော့အစီအစဉ်ထုတ်လို့ရမူမဲ့စုမနဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေအကြောင်းဆွေးနွေးထားတာကိုနားဆင်ကြအောင်ပါရှင
်။ဆောရရှိမြခင်ဗျာ။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းချမှတ်တင်နေဆိုပြီးဒီတစ်ပတ်ထဲမှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီမှတိုက်တွန်းတဲ့အတန်းကြီးပါတယ်။တကယ်ဆိုရင်အရသာစိုးရတက်လာတဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှထူးခြားခြားဆုံးဖြတ်ချက်တောင်မချဖြစ်ပါဘူး။ဒါပေမဲ့အခုတော့နိုင်ငံတကာကကြောပြန်အာရုံစိုက်လာနေတာဘာကြောင့်လဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးသွားဖို့ရည်ရွယ်ထားပါတယ်။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပြင်နေဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ရောက်နေပါပြီ။အရင်ဆုံးတော့ကျွန်တော်ဒီညီမချင်းမြန်မာအဖွဲ့ကဒီဒါရိုက်တာဖြစ်တဲ့ဥပမျိုးမင်းကိုမေးချင်ပါတယ်။ဥပမျိုးမင်းကတော့အခုဒီလူခွင့်ရေလှူရှာမှုတွေမှာလည်းဦးဆောင်ဦးရွယ်လုပ်နေတဲ့ပုံကိုဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံကလူခွင့်ရေအခြေအနေဟာဒီအရင်စစ်ဆိုးရလက်ထက်တွေတုန်းကလိုပဲပြန်ပြီးတော့နိကတ်ဆောင်ကြည့်ဖို့လိုနေပြီလားဒီကုလသမဂ္ဂအနေနဲ့ဆုံးဖြတ်ချက်တရားချဖို့တိုက်တွန်းနေတဲ့အပေါ်မှာရောဥပမျိုးမင်းအနေနဲ့သဘောတူပါတယ်လားခင်ဗျာ
ကျွန်တော်တို့ဒီအရသာဆိုးရတက်လာတဲ့နောက်ပိုင်းမှာနိုင်ငံတကာကလူခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖြေလျှော့မှုတွေလှုပ်ဆောင်လာတာရှိခဲ့ပါတယ်ဒါတွေကတော့ဘာကြောင့်လဲဆိုတော့နိုင်ငံရေးကျင်းသားတွေပြန်လွတ်ပြီးတဲ့ကိစ္စတွေနောက်တစ်ခါမှကျွန်တော်တို့ဒီတချို့သောဖိနှိပ်တဲ့ဥပဒေတည်ပြောင်းလဲအောင်လုပ်ဆောင်တာတွေကြောင့်မလို့မနစ်ကဆိုလို့ရှိရင်ကျွန်တော်တို့နယူးယောက်မှာရှိတဲ့ဒီကုလသမဂ္ဂရဲ့လုံခြုံရေးအထွေထွေနီလာခံမှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတင်အောင်မတင်ခဲ့ပါဘူး။ဒါပေမဲ့ဒီနောက်ပိုင်းမှာကျွန်တော်တို့လူစီနဲ့ပတ်သက်ပြီးတော့ဒီပြန်ပြီးတော့အာရုံစိုက်တဲ့အဖြစ်ပြက်နှစ်ခုတော့ရှိလာတာပေါ့နော်ဒါကတော့အားလုံးပြည်တဲ့အတိုင်းပါပဲရခိုင်ပြည်နယ်မှာဒီအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒါကပြန်ပြီးတော့ဖြေရှင်းနိုင်မှုအတွက်ဖြေရှင်းတဲ့စစ်စင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေစုစုဝဝဖြစ်ခဲ့တယ်ဆိုတော့အတန်တွေပူကျဲခဲ့ပါတယ်တရားဥပဒေစုမှုရေးလှုပ်ဆောင်တဲ့နေရာမှာလူတာထက်ပူပြီးတော့အင်းအားကိုအတုံးချတယ်ဆိုတော့အတန်လေးတွေကျွန်တော်တို့ကြားခဲ့ရတယ်အဲ့ဒါကနိုင်ငံတကာကအရင်တုန်းကနေကောင်းမွန်လာပြီလို့ပြောဆိုရတဲ့နောက်ပိုင်းမှာဒါကိုပြန်လို့တည်ထားတဲ့အချက်ပေါ့နော်နောက်ထပ်တစ်ခုကတော့ကျွန်တော်ရခိုင်ပြည်နယ်တစ်ခုတည်းမှမဟုတ်ပါဘူးကျွန်တော်တို့ဒီပြည်တွင်းစစ်ပွဲတွေဖြစ်နေတဲ့ဒီကချင်ဒေသနောက်တစ်ခါရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေအထူးဖြင့်လက်နက်ကိုင်တပ်ဖွဲ့တွေရဲ့ဥပဒေမဲ့လှုပ်ဆောင်မှုတွေရှိရဲဆိုရဲအချက်တည်ပြလာတယ်အဲ့တင်ပြလာတဲ့အချက်ကြောင့်မြန်မာနိုင်ငံရဲ့လူခွင့်ရေးကိုနိုင်ငံတကာကပြန်လည်ပြီးတော့အာရုံစိုက်လာကြတာဖြစ်ပါတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီနယူးယောက်မှာတော့တချို့နိုင်ငံတွေကဒါကမြန်မာနိုင်ငံကိုအထူးအခြေအနေမျိုးနဲ့ပညာကျက်ထုတ်တာတွေဆုံးဖြတ်ချက်ချရင်မလုပ်သင့်ဘူးပြောပြီးနေအဲ့နိုင်ငံတွေကိုလည်းအခုချိန်မှာဒါနဲ့ပတ်သက်ပြီးတော့ပြန်လည်တတိထားလှုပ်ဆောင်မှုလိုအပ်တယ်ဆိုရဲအခြေအနေမျိုးအတန်တွေထွက်ခဲ့တာကတော့လက်ရှိအခြေအနေတိုင်းဖြစ်နေပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်ဒီနိုင်ငံရေးချင်းသားများကိုကြီးဆောက်ရှောက်ရေးတင်းကဒီတွဲဖက်တွင်ရေမှုဥပိုလ်ကြီးရဲ့သဘောထားကိုလည်းမေးချင်ပါတယ်ဟောတော့ဥပိုလ်ကြီးအခုကျွန်တော်တို့ပေါ့လေဒီကုလသမဂ္ဂလူခွင့်ဟိုကုလသမဂ္ဂကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချပြီးတော့ဟိုချတင်တယ်ဆိုပြီးတော့ပြောတာပါလေဆိုတော့အရင်နှစ်ကတော့မချဖြစ်ဘူးဒါပေမဲ့အခုဒီလိုမျိုးပေါ့လေဆုံးဖြတ်ချက်တည်းချပြီးတော့စောင့်ကြည့်ဖို့ဆိုတဲ့သဘောထားတွေပေါ်လာတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောကိုပိုကြီးအနေနဲ့သဘောတူပါသလားခင်ဗျာ
အဲ့ကတော့ဒီမတူဘူးဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံမှာတက်ရှိလူခွင့်ကျင်းတွေတကယ်ကိုတိုးတက်နေပြီလားပေါ့။ဒါဆိုကျွန်တော်တို့ကိုယ်တိုင်ကလည်းကြံစည်ဖို့ပြောရတယ်။အဲ့အဲ့လိုပဲဒီလူခွင့်ကျင်းတွေကိုဆက်ဖြစ်တဲ့အခါမှာဒီလူခွင့်ကျင်းတွေကိုချိုးဖောက်နေတာတော့ပြည်သူတွေလည်းတော့ကြံရတာတွေကပြည်သူတွေလည်းအဲ့ဒါတွေလည်းကျွန်တော်တို့ဒီအားလုံးကလည်းရှင်းလင်းလင်းနေပါပြီဖြစ်နေပါလေ။ဆောင်းကကိုမျိုးနည်းပြောချက်တွေကိုကျွန်တော်ကခံကျေကံမှာရှင်းနေတဲ့ပြဿနာတွေရှိရဲ့ ဒီကျွန်တော်ရှင်းပြနေတဲ့ရှင်းပြနေတဲ့လက်ထိနေရာတက်နာရေးရှိတယ်။အဲ့ဒီအပြင်တခြားဒီတိုင်းနဲ့ဒီနယ်ဒီမှာလည်းတရားမီတက်နာရေးလို့နော်။ဒါတွေမှာဒီကဒီအခုလိုက်ကံရတာတွေဟောဒီထောင်ရင်းချင်းချက်ခံရတဲ့ကံရတာတွေဒီလိုကိစ္စတွေကလည်းဒီဟိုလို့ဒီပေါ်ဖြစ်တယ်ရတိခါရပါ။ဒီလိုကိစ္စတွေကိုကျေနပ်ကံမှာနိုင်ငံတကာအနေကြီးတော့ဒီမှာအစိုးရဒီမှာအစိုးရလို့ဒီ ပေါ်တိုကိုရာဘောနာပြည့်ချင်းစစ်တမ်းရာဆုံးရာတဲ့ဆိုလို့ねနိုင်ငံတကာကလည်းဒီလိုပြပါတယ်ဒီဟာတွေကပြည်ချင်းလို့မြင်တာလေ။ဒါပေမဲ့ရှိရှိနေတဲ့အစိုးရကဒီလက်နက်ကင်တပ်ဖွဲ့တွေကိုအမြင့်ပြီးနေတဲ့အနေအထားမှာရှိဘူး။ဒီလိုပြောကြတော့ဒီလက်နက်ကင်တပ်ဖွဲ့တွေကဒီကနေ့အစိုးရကအမြင့်ပြီးနေတဲ့အကောင်မှာဒီလူကိုချုပ်ဖို့လို့ပြောတတ်တာကိုရှင်းတဲ့တော့ဘူး။ဆိုတော့ဒီကဘာလဲ။ ဆောင်ရွက်ပြုရှိရတယ်။အဲ့ဒီပြုရှိတဲ့ကမှာကံကြေဖြစ်ခြင်းတွေပုံစံတွေကပုံရင်းမှာဝင်ပြုရှိရတယ်ရှိရဲ။အဲ့ဒီကအရင်းအဆီးအဆီးအကက်ကမှာဖြည့်ရှင်းတဲ့ပုံစံမျိုးပဲပြန်ပြီးတော့ဖြည့်ရှင်းနေတဲ့ပုံစံမျိုးတွေကိုလည်းပြုနေရတယ်။အဲ့ဒီပြုနေရတာဒီကဒီငရကအဆောရတဲ့ပုံစံကလည်းတက်တယ်။အဲ့ဒီလိုပဲကိုယ်ကမှလည်းဒီကိစ္စကိုလည်းတော့ကိုယ်ကလည်းမောင်းနေအောင်တရောက်တဲ့အချိန်မှာလည်းပြည်သူ့ဘဝပူပေါင်းဆောင်ရွက်မှုတွေအားနည်းတာမျိုးတစ်ချို့ကိုလည်းကျွန်တော်တို့တွေ့ရတယ်။အဲ့ဒီအပြင်ကဒီငရကရဲ့အဆောရတဲ့ကိုပုံပြီးကြီးထွားစီပြီးတော့ဒီလိုမျိုးပြန်ပြီးတော့ဒီကိစ္စကောင်စီကပြန်ပြီးတော့ပြင်နေတဲ့အနေအထားတွေကိုကျွန်တော်တို့အကြံပြုလာတာပါ။ဒါကြောင့်ကျွန်တော်တို့ပထမပိုင်းအချိန်တွေကကျွန်တော်တို့ရဲ့စူးလေးချက်တွေရတယ်လို့ရှိရင်ဒီကိစ္စကောင်စီမှာ item 4ပေါ့ဒါမျိုးမနိုင်ရတဲ့ပုံစံမျိုးရှိနေတဲ့ဒီကိစ္စတွေကိုဆောင်ရွက်နေဖြစ်စေတဲ့ပြီးလို့ရှိရင်ဆောင်ရွက်ချက်တွေချတယ်အဲ့ဒီလိုပြီးတော့ item 10လို့ခေါ်တဲ့ဒီလိုဆုံးဖြတ်ချက်တွေမဟုတ်ဘဲနဲ့ဒီပညာကူရေးအကူအညီပေးရတဲ့ကိစ္စကိုစဉ်းစားနေတဲ့အနေအထားတွေကဒီပြီးခဲ့တဲ့ဒီနှစ်ကုန်ပိုင်းလောက်မှာကျွန်တော်တို့တကယ်ကိုဖြစ်ခဲ့တာပါအဲ့ဒီဖြစ်ခဲ့တဲ့အနေအထားနေပြီးတော့အခုဒီ January February လောက်ဒီနှစ်လောက်တော့အပြင်မှာပို့ပြီးတော့ဒီဆုံးဖြတ်ချက်တွေပို့ကြည့်ထားပြီးတော့အခုဆိုလို့ရှိရင်လက်သက်တဲ့ဆုံးဖြတ်ချက်တွေကိုပြည်သူဖွဲ့တင်နေတဲ့ပြည်တော်ကုလသမဂ္ဂနဲ့ဆက်ကြိုးလာတဲ့အဆင့်တွေရောက်လာပါတယ်ဒါကကျွန်တော်တို့နိုင်ငံတော်တော်ကောင်းတယ်လားလည်းမဟုတ်ပါဘူ
း။ဟုတ်ကဲ့ဆိုတော့ဒီလူခွေချိုးဖောက်မှုကိစ္စရနေပတ်သက်လို့ဆော့ဆော့ဒီကိုအောင်မျိုးမင်းလည်းပြောသွားတယ်ကိုဖို့ကြီးလည်းထောက်ပြသွားပါတယ်ဟိုထောက်ပါရင်အားလုံးလည်းအထူးရှင်းတော့ဒီရခိုင်ပြည်နယ်ကိစ္စရနောက်တိုင်းသားဒေသတွေကပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတကာပို့ပြီးတော့အာရုံစိုက်တာလည်းမှန်ပါတယ်ဒါပေမဲ့ဒီကြိုင်နဲ့ထဲမှာပဲတခြားဟိုဆော့ဆော့လို့ပေါ့မြေသိမ်းရာသိမ်းကိစ္စမျိုးတွေလို့အရင်ဆိုးကလက်ထက်ဆက်ဆက်ကလေးကကြံခဲ့တဲ့ပြဿနာတွေလည်းရှိပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲပေါ့လေဟိုမှာထားပါတော့66ခါကြီးဆက်သွေးဥပဒေနဲ့အရေးယူရဲကိစ္စမျိုးတွေဒီဘက်အရသာဆိုးကလက်ထက်ကျမှပို့ပြီးတော့များလာရဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလူခွေရဲ့ပတ်သက်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပေါ့လေလူခွေရဲ့နဲ့ပတ်သက်လို့ဒီပြည်ရင်းရောပြည်ပရောစိုးရိမ်နေကြတဲ့ကိစ္စတွေမှာကိုဘိုကြီးကတော့ပြောသွားပါတယ်ဟိုဒီလုံခြုံရေးအာဏာပိုင်နေဘက်မှာဟိုတာဝန်ရှိတယ်ဆိုတာမျိုးလည်းထောက်ပြသွားတယ်ကိုအောင်မျိုးမင်းသဘောထားရောခင်ဗျတာဝန်ရှိတဲ့သူတွေကအဓိကကဘသူဖြစ်မလဲ
တာဝန်ရှိတာကတော့အထူးသဖြင့်ကျွန်တော်တို့ဒီလူမျိုးစစ်ပွဲတွေကိုဆင်နွှဲဖို့အတွက်လှုပ်ဆောင်နေတဲ့လက်နက်ကိုင်တပ်ဖွဲ့နော်ကျွန်တော်တို့မှလည်းတာဝန်ရှိနေပါတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာကပုံမှန်ဆိုးရွားတာကတော့တရားဥပဒေစိုးမိုးရေးမန္တလေးပြည်ယူရွေးပြည့်စည်နေခြင်းဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်လဲဆိုတော့ဒီတရားဥပဒေမန္တလေးစိုးမိုးတဲ့အရာကြောင့်မလို့ကျွလွတ်တဲ့သူတွေကိုအေးမယူနိုင်တဲ့ကိစ္စတွေကျွန်တော်ဖြစ်လာတယ်။နောက်တစ်ခုကကျွန်တော်တို့ပြည်သူလူထုတွေသို့ရင်ပူပန်မှုဖြစ်ပွားနေတဲ့အခုလိုမျိုးကျွန်တော်တို့ဒီတပ်ဖြတ်မှုတွေကိစ္စနော်ဒါတွေဖြစ်ဆောင်နေချိန်မှာလဲအမှန်တရားကိုမဆောင်ကျဉ်နိုင်တဲ့ကိစ္စကလည်းအစိုးရရဲ့တရားစီရင်မှန်တိုင်အာဏာချက်တရားဥပဒေစိုးမိုးရေးအာဏာချက်တွေဖြစ်နေပါတယ်အဲ့တော့တစ်ခါမှာကျွန်တော်တို့ကလက်နက်ကင်ဖွဲ့တွေမကဘဲနဲ့တရားစီရင်မှန်တိုင်အာဏာမှုတွေရှိလာလေပြည်သူလူထုကတရားဥပဒေစိုးမိုးမှုကိုမရရှိလေလေပြည်သူလူထုရဲ့ဘဝလုံခြုံမှုမရှိလေလေအဲ့ဒီရလက်ကတော့နောက်ဆက်တွဲလူခွေချုပ်ပေါင်းမှုတွေဆက်လက်ပြင်ဆင်နေရတဲ့အခြေအနေပဲဖြစ်ပါတယ်ခင်ဗျ
โอเคကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းရှိနေပါတယ်အရင်ဆုံးတယောက်ကတော့ကျွန်တော်တို့ဒီဝိုင်းရှင်းနေလည်းဖြစ်တဲ့ဦးကျော်လင်းပါခင်ဗျာဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးပြပါအောင်ခင်ဗျာ
အဲဟိုလူခွေရောဗျာသူဒီရခိုင်ပြည်နယ်ကိစ္စကိုကျွန်တော်ပြောမယ်ဆိုရင်ထုတ်ဝေ48ဇန်နဝါရီလမှာဒီရတဲ့ကျွန်တော်မြန်မာနိုင်ငံအချုပ်ရှာအာဏာနယ်နေပိတ်ပြီလားထုတ်ဝေ48ဒီဇင်ဘာလကျမှာအတိအကျတွေ UDH ကိုချေခံပြီးပြောမယ်ဆိုရင်ယူရီအချာတောက်ကြတယ်ဗျာလူဝင်နေနေရတော့အချုပ်ချာအာဏာဒေသကဝင်မလို့ဆိုတဲ့ကတာပေါ်လာအဲ့တော့ဒီမှာသူတို့ဝင်လာတဲ့မိုက်ဂရန့်တွေကလည်းပဲ illegal migrant ဖြစ်ဖြစ်သူတို့ဒင်္ဂလိပ်မတန်မဆပါဘူးလူကြီးပေါက်ပွားလာတဲ့ဟိုပေါက်ပွဲမှုကလည်းဗမာပြည်ပုံစံလိုရှိအဲ့တော့သူတို့မတန်မဆနေရမရှိလို့ရှိမှပို့ထွက်လာတဲ့လူတွေရောက်လာတဲ့ကိစ္စကြီးပြီကျွန်တော်တို့ရဲ့တရားဝင်အသက်မသွေးဝင်နေစရိပ်ဒီမှာရလာခဲ့တယ်ဘောရီစရိပ်ဒီမှာရလာခဲ့တယ်ရခိုင်ပြည်နယ်နေနေမကြီးတိရောက်လာတော့ဒီနေနေမကြီးတိုင်တဲ့သူကအဓိကဦးစားပေးမ ားဝင်လာလူခွေရပြောပြီးဦးစားပေးတော်ခဲ့ခါမှာအဲ့တော့ကျွန်တော်ဒီမှာလည်းအမေရိကန်တော်လည်းမခံဘူးထင်ပါတယ်အမေရိကန်တော်မှလူခွေပြောပြီးကျွန်တော်ထွေးနိုင်တာလို့လာပြီးတော့အမေရိကန်နိုင်ငံမှာခုနကတော့ဗိုလ်ချုပ်ဆိုးမှုပြီးတော့လူခွေပြောပြီးလှုပ်ရှင်လာလို့မဆိုရင်အမေရိကန်လည်းလက်ခံမထင်ပါဘူးဒါမှမဟုတ်ကျွန်တော်တို့လည်းနိုင်ငံတကာစံနှုန်းမှတ်ပြီးတော့ UDHR ရဲ့ဖွင့်ဆိုချက်ကိုတော့ခုနကမှကလည်းဖော်ဝင်နိုင်ငံတယောက်ကစက်တီဘန်ကိုအဲ့ဒါလေးရှင်းလာပြီးတော့လူခွေရလည်းပဲနိုင်ငံတကာအချုပ်အခြာအာဏာဆုံးရှုံးအောင်ကြည့်တော့လူခွေကိုကျွန်တော်ချိန်ချိန်ကြီးပေးရမယ်မဟုတ်ပေးရကိစ္စမဟုတ်ဘူးအတင်းအားမှာပါရည်ကိုဆွဆွဲဖို့တော့မခိုက်ပါဘူးတော့လုံးတဲ့လူတွေကလည်းအလွန်ရောမဖြစ်ဘူးလူလူချင်းကိုရင်းစားဆွေးရှိဖို့တော့ကျွန်တော်ရသားဆိုးတာတက်မလို့သူကလည်းလက်နဲ့ကိုထိချုံနိုင်မှုလိုပါတယ်တကယ်ကြီးကိုကျွန်တော်ဒီကိုကြည့်ဖို့လည်းမရနိုင်သေးပါဘူးအဲ့တော့ကျွန်တော်မရနိုင်တဲ့အချိန်ကမှကျွန်တော်အကုန်လုံးကုလုပ်တဲ့နေလို့ကျွန်တော်သတ်မှတ်ပါလူခွေရကုလားမကပြောနေတာသူကကမ္ဘာဆိုင်ငင်းနဲ့ကျွန်တော်ဗမာပြည်ဆိုင်ငင်းကအခုလည်းရသားဆိုးတာမဖြစ်သေးဘူးခင်ဗျအဲ့ဒါပါပဲ
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာကျွန်တော်တို့ Facebook ပေါ်ကနေတချို့သဘောထားလေးတွေပေးထားတာတချို့လည်းရှိပါတယ်အဲ့ဒါတွေကိုလည်းဟိုအရင်းတင်လို့ပေါ်ပြခြင်းပါတယောက်ကတော့ဟိုစားတော်တော်ရှိပါတယ်သူစားတော့ဝင်းမြင့်ဆိုတဲ့အကောင့်နဲ့ပို့ထားပါသူစားရှိလုံးတော့ကျွန်တော်ဟိုနည်းနည်းအထူးကကြားတဲ့အပိုင်းတွေကိုဟိုကောက်နှုတ်ပြီးပေါ်ပြခြင်းပါတယ်သူကရေးထားတော့မြန်မာနိုင်ငံလူခွင့်ရေးဆိုရင်ဇာတ်ထဲမှာရခိုင်ကိစ္စကထိတ်ဆုံးမှဖြစ်နေတာတွေ့ရပါတယ်2012ခုနှစ်နောက်ပိုင်းဒုက္ခသည်စခန်းရောက်သူများမကြာမီကဖြစ်ပေါ်ခဲ့သည့်မောင်းနှောနယ်စပ်စခန်းတိုက်ခိုက်ခံရပြီးနောက်စစ်စေးကြလူခွင့်ရေးချုပ်ပေါက်တည်ဟူသောအတံများပို့ကျဲလောင်လာသည်ကိုတွေ့ရပါသည်တဲ့အမှန်စစ်စစ်ဒီဒေသကြီးပြဿနာကိုဒီဒေသနှင့်နှစ်ဖက်လူမှုဖွဲ့စည်းမှမျှတမှုစစ်တပ်ရှိသူများနဲ့အစိုးရဖွဲ့စည်းမှအမှန်နဲ့ရှိတရားကိုမြန်လို့သောစစ်တပ်ပိုင်းဆိုင်ရာပုဂ္ဂိုလ်များနဲ့သဘောအမှန်စုံကြီးစွာတိုင်ပင်ပြီးဖြစ်ရှင်းနိုင်ပြီထင်ပါသည်တဲ့လူခုံတိတ်ခါကိုတန်ဖိုးထားလေးစားသောတစ်ဖက်သားပေါ်မျှတသောအမြင်ဖြင့်ကြည့်ရသောကိုချင်းစာချင်းတရားရှိသောလူဖွဲ့စည်းတရားရခိုင်မျိုးပေါ်ထုံးကားမည်ဆိုရင်ကိုစိတ်ကရှိသောလူသားများဖြင့်တမိုင်းတွင်မှဖြစ်တဲ့အတွက်ရခိုင်ပြည်နယ်ကုံကုံမြန်မာစီလိုသောစေနာရင်းခံဖြင့်တင်ပြပါသည်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာဟိုတခုရှိတာဒီမြန်မာနိုင်ငံကဒီလူခွင့်ချုပ်ဖောက်မှုပြဿနာရင်းနဲ့ပတ်သက်လို့ပြောကြတဲ့အခါမှာဆော့ဆော့လည်းကိုဘူကြီးကထောက်ပြပါတယ်ဟိုအဓိကတာဝန်ရှိတဲ့ဝန်ကြီးဌာနတွေအဖွဲ့အစည်းတွေကိုစစ်တပ်ကထိန်းချုပ်ထားတဲ့အကြောင်းအစိုးရအနေနဲ့လုပ်ချင်တယ်လုပ်လို့မရဘူးဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဟိုတကယ်တော့အဲ့တော့ဆိုလိုတာဟိုအစိုးရအနေနဲ့နိုင်ငံရေးဆန္ဒရှိရင်ပဲတကယ်ပဲဟိုဘေးကျန်နေတဲ့အခြေအနေကြောင့်မလုံနိုင်တာလားဒီချားရဲမှာဥမာတချို့လုံမယ်ဆိုရင်လုံနိုင်တဲ့ဟာတွေကိုမရှိနိုင်ဘူးလားကိုဘူကြီး
ကိုရှိနေတဲ့ဒီကျွန်တော်တို့နိုင်ငံမှာရှိနေတဲ့အစိုးရကကျွန်တော်ဒီ strong government မဟုတ်ဘူးเนาะဒီကရောကောင်းတဲ့အစိုးရတည်းမဟုတ်ဘူးကျွန်တော်အားမြင့်တဲ့အစိုးရတည်းပါအဓိကလည်းဒါမဆောင်ချက်ပေါ်လို့ဝင်ချတဲ့အမှုတွေတော့ဖြစ်တာပါအဲ့တော့ဒီလူလူရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှိနေဒီအချုပ်ချာအာဏာနဲ့ပတ်သက်တာဟုတ်ဖြစ်ဖြစ်လူတူချင်းရဲ့ဒုံဒုံရေးကိုပဲဖြစ်ဖြစ်ပေါ့ဒီအုပ်ကြီးစိုးစိုးရေးတွေကအစတော်ကိုကိုင်းတွေအဓိကကိုင်းတွေဖြစ်ရှိနေတာကကာကွယ်ရေးဦးချုပ်နဲ့ပြည်ရေးဝန်ကြီးနဲ့ပြည်နယ်သက်တမ်းပုံမှန်ရေးဟုတ်ကဲ့ဒါနဲ့ဒီဝင်းကြီးကဝင်းကနတော့ဘာအဓိကခံရနေရတာလဲဆိုတော့ဒီဝင်းကနတော့ဘာလဲဘာနဲ့ငယ်ဒီဂျုံဂျုံကြီးအချက်အလက်ဝတ်ထူးချင်းနေရတာပတ်သက်ပြီးတော့ဒီစစ်ကံရောဆိုတဲ့ဟိုကကွေးဝင်းကြီးရဲ့လူစီရေးဝင်းကြီးရဲ့လက်သက်ပြီးတော့ဆိုတော့ကနှစ်ပေါင်းလောက်ကလေးကခံရဖြစ်ရှင်းလာတာပါဆိုတော့ဒါကြောင့်ဒီနေ့ချင်းပြီးတော့အောင်မြင်တာကိုကျွန်တော်မပြေရသေးဘူးဆိုတော့ကျွန်တော်ဒီနည်းကလေးတွေပေါ့ဘယ်လိုပေါ်စီနဲ့ဘယ်လိုချင်းခံနေတယ်လဲဒါကိုကျွန်တော်တို့ဒီကြကြဆွေးနွေးနိုင်ဖို့တို့ပါလေအဲ့ဒီကဒီနိုင်ငံတကာနဲ့လည်းကျွန်တော်တို့ကရှင်းပြနေတဲ့အနေနဲ့ကောင်းတာမဟုတ်ဘူးပေါ့နိုင်ငံတကာရဲ့စစ်တပ်တွေကိုလည်းကျွန်တော်တို့ကအတိအကျခံတာမျိုးမဟုတ်ပဲနဲ့တကယ်ကိုတန်းတူညီလို့နိုင်ငံတကာနဲ့ကျွန်တော်တို့ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲနောက်နိုင်ငံတကာနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲအဲ့ဒီအခါမျိုးပါဒီအစိုးရရဲ့ဒီအော်ဒါကိုပို့ဒီလူကြီးဝိဆိုင်ရာပုံစံတွေကပို့ပြီးတော့နားကျန်တယ်အစိုးရနဲ့တကယ်ကိုကော်ပိုရေးရှင်းကိုပူးပေါင်းဆောင်ရွက်မယ်ဒီနိုင်ငံကလည်းပြုဝဆောင်ရမယ်ဆိုလို့ရှိမှာပြည်နာကိုအဖြစ်ရှာမှုတွေလည်းမှာဟိုတရားမတရားအဖြစ်တင်ရတဲ့အဖြစ်ပို့နေရတဲ့ဆိုလို့ရှိရင်တကယ်ပြုဝဆောင်ရပြီးတော့အဖြစ်ရှာနိုင်တဲ့နေရာမျိုးကိုပို့ရှာပေးကြပါလေကျွန်တော်တို့ဒီရက်သက်အဖွဲ့ကြီးရဲ့အနေနဲ့ကလည်းကျွန်တော်တို့ပြည့်စုံတဲ့ပြည့်စုံချက်တွေနဲ့အနေနဲ့ကိုကျွန်တော်တို့ share လုပ်ဖို့တကယ်ပြုဝဆောင်ရလို့ရပါတယ်ပြောပြလို့ရပါတယ်
โอเคကျေးဇူးပါကိုဘကြီးကျွန်တော်တို့နောက်ထပ်ဟိုဆက်သွယ်ထားတဲ့ပုံကိုရတယောက်ကိုလည်းလှည့်ပေးခြင်းပါတယ်သူကအမေရိကန်ပြည်အောင်စုကမောင်ဒသနာမောင်ဒသနာရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ဟုတ်
ပါဟုတ်တယ်ခင်ဗျာအခုကဥအောင်ညိုဝင်းတို့ကိုဘကြီးတို့ဆွေးနွေးပါတယ်ဟိုတန်ကောင်းပါတယ်ခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံကကျွန်တော်ဒီအစိုးရအရသာအစိုးရကျွန်တော်ဒါရသာအစိုးရအောင်ကစက်တက်လည်းမရှိဘူးရဲလည်းမရှိဘူးအဲ့တရားဥပဒေစိုးမိုးမှုဟိုလုပ်တဲ့နေရာမှာအစိုးရရတာဆိုရတယ်ယာယီခက်ခဲရှိတယ်အဲဒီကြက်တနာတွေကနောက်တစ်ချက်ကဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံကဒီလူခွဲအဖွဲ့အစည်းတွေကကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာယာယီဟိုလူခွဲစုံလိုက်ကော်ရှင်ယာယီဒီကိုပြောတဲ့ဟာတွေကတချို့အရနည်းနည်းအခွဲလွှဲနေတာရှိတယ်ခင်ဗျအောက်ရောက်တဲ့သူတို့ကဒီချင်းအခုရောက်သွားတဲ့ဒီလူတွေကအခြေခံပြီးတော့သူတို့အရှောက်ဟိုပြောနေတာလေအဲ့တော့
ပြောလဲအစိုးရနေပြီတော့ဆိုတော့ဒီပြည်ခဆိုတိုင်းကောရှင်ရဲ့ဟောတဲ့ဟာကိုသူကလက်ထိတ်စားရတယ်။အဒီဘဝအစည်းနဲ့ဆက်စားဝင်တယ်။သူဟိုကရောက်သွားတဲ့သူကြီးရဲ့အဖို့ကဆင်းရဲရတယ်။အဒီအဒီချက်ကလည်းဟိုတကွဲတယ်။သူကရောက်သွားပြီဆိုကြသူတို့ကအိုကြီးပြောကြပါကြီးရဲ့။အဒီအိုကြီးရဲ့လဲအဖြစ်ပြီးတော့ရခါကျတော့တစ်ခါဆောင်နေလို့ရှိကုန်တော့ချက်ကကျတော့ကျောင်းအတိုင်းတော်ကအဒီသူခွင့်ရဲ့ရှင်တွေသူတို့လက်ခတ်ခဲ့တယ်။အခုလျှက်ရလက်ဆုံးကျောင်းနိုင်တော်ကအဲ့တော့အရင်ကပြောအောင်ဆိုရင်ဒီနေ့ဒီတဲ့ရည်တို့ဒီစစ်တပ်တို့ကအစိုးရအုပ်ချုပ်အောက်ကိုရောက်သွားပြီဆိုလို့ရှိရင်ဒီကြက်ကလည်းအများကြီးအစိုးရနဲ့ကြက်ကြရှင်းရှင်းလို့ရတယ်ဒီလိုရှင်းရှင်းနဲ့ဟိုအစိုးရအုပ်ချုပ်အောက်ရှိတဲ့တစ်ဆယ်ထောင်ဝန်းကျင်တုံးနေလို့ဆိုလို့ရှိရင်ဒီကြက်ကလည်းလောင်းနဲ့ဆက်ပြီးရှင်းနေမယ်ဆက်ပြီးတော့အစိုးရလည်းဒီကြက်ကလည်းဆက်ပြီးရှင်းနေရအောင်ပါခင
်ဗျာဟုတ်ကဲ့ကျေးဇူးပါโอเคကျွန်တော်တို့ဒီမှာ Facebook ကနေပြီးကျွန်တော်တို့ message ပို့ထားတာနောက်တစ်ခုလည်းကျွန်တော်တို့ပေါ်ပြခြင်းပါရဲ့သူစာတော့တိတ်မရှိပါဘူးကိုမျိုးဆိုတဲ့အကောင့်နဲ့ပါတော့ပြောင်းလဲချိန်တံမီလို့ကြွေးကြော်ခဲ့ပြီးမြင်အမှန်တကယ်ပြောင်းလဲသွားတာတိတိကျကျမမြင်တွေ့ရသေးပါဘူးအပေါ်ပိုင်းကပြောင်းလဲတဲ့တဲ့လောက်ပြောင်းလဲပါတယ်အောက်ခြေမျိုးနယ်တွေမှာတော့အရင်တော့ကတည်းကတောင်ပို့ဆိုးလာပါတယ်ပါတီမှလူကြီးများများနဲ့နိုင်ငံတော်မှတာဝန်ရှိလူကြီးများများအောက်ခြေမျိုးနယ်တွေကိုရှောင်းတခင်ဝင်ရောက်ဆစ်ဆေးရင်အဖြစ်မှန်နေမြင်တွေ့ရပါမယ်မယုံရင်လှုပ်ကြည့်ကြပါကျွန်တော်တို့ Facebook စာမျက်နှာမှာတခြားမှတ်ချက်တွေလည်းရှိပါတယ်ဒါပေမဲ့တချို့မှတ်ချက်တွေကဟိုတော်တော်ဟိုရရင်ပြပြအတုံးလုံးတွေပါတယ်တော့ကျွန်တော်တရားရတော့ဒီနေရာမှာဖတ်မပြတော့ဘူးဒါပေမဲ့ဒီထဲကတချို့ရဲ့သဘောထားတွေကိုဟိုရေးဝီးရပြောမယ်ဆိုရင်တော့သူတို့ပြောဆိုထားတာတွေကတော့ဒီလူခွင့်ပြဿနာတွေကတခြားနိုင်ငံတွေမှာလည်းဖြစ်နေတာပဲရှိနေတာပဲဒီမြန်မာနိုင်ငံကိုပဲလာလာပြီးလက်ညှိုးထိုးနေတာမတရားဘူးဆိုတဲ့သဘောထားမျိုးတွေသူတို့ပြောပါတယ်ဆိုတော့အဲ့လိုပေါ်လေဟိုတခြားနိုင်ငံတွေမှာလည်းရှိတယ်တို့ကိုမြန်မာနိုင်ငံကပဲလက်ညှိုးထိုးနေတယ်မတရားဘူးဆိုတဲ့ဟိုအဲ့လိုအမြင်မျိုးကတကယ်ရောမျက်တာနဲ့အမြင်လို့ဆိုနိုင်မှာကိုဘူကြီးသဘောထားဆွေးနွေးပြပါအောင်ခင်ဗျာ
ကုလသမဂ္ဂမှာတခြားနိုင်ငံတွေရဲ့ဒီလူခွင့်ရေးချင်းတွေကိုလည်းဆွေးနွေးနေတာရှိပါလေဒါဆိုမြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေကိုလည်းဟိုဆွေးနွေးနေတာရှိပါလေဒါကြည့်ဒီအခုလိုမျိုးတနိုင်ငံချင်းလည်းဆွေးနွေးရပြီးနိုင်ငံတွေကတော့ဟိုနည်းလာတဲ့အနေအထားတွေရှိပါတယ်။ဒါပေမဲ့ဒီကုလသမဂ္ဂမှာရန်ရက်ခုရှိပါတယ် UPR ပေါ့ Universal Periodic Report ပေါ့အချိန်ပိုင်းကြတဲ့တနိုင်ငံချင်းဒီလူ့ခွင့်ရေးချင်းတွေကိုသုံးသပ်ခြင်းဆိုတာရှိပါတယ်။အဲ့ဒါကအမေရိကန်ကိုလည်းသုံးသပ်တယ်၊ရုရှားကိုလည်းသုံးသပ်တယ်၊ဒီလိုကိုယ်လည်းသုံးသပ်တာမျိုးရှိပါတယ်။အဲ့ဒီကနေကျနိုင်ငံကနေကျဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးချင်းတွေသုံးသပ်လာအောင်ဒါတွေလုံဆောင်ခဲ့နေတယ်ဆိုတော့အမျိုးကိုအကြံပေးရလို့ရှိတယ်။အဲ့ဒီအကြံပေးတော့ဆိုလည်းမြန်မာအစိုးရကလက်ခံတာရှိတယ်၊မြင့်တယ်တာရှိတယ်၊စဉ်းစားမှသိတော့တယ်အဲ့ဒီရှိပါတယ်။အဲ့ဒီလိုမျိုးဒီနိုင်ငံကကနိုင်ငံကမိသားစုကအကြံပေးတဲ့ဟာတွေကိုတကယ်ကိုဖေးဖေးဝင်ဝင်နဲ့တိုက်တာလုပ်ဆောင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒုက္ခရှင်ချင်းတွေထုတ်ပြန်လာတဲ့အနေအထားတွေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံကကိုကျန်ဖြစ်လို့လည်းရပါတယ်။ကိုမြင့်တယ်လို့လည်းရပါတယ်။ဒါပေမဲ့ပို့ပြီးမှအင်အားရှိဖို့လိုပါတယ်။ဆိုတော့ကျွန်တော်နိုင်ငံကဒီဒီဝင်းဖြစ်ဖြစ်နေတဲ့အမျိုးလေးရှိတယ်။ဒီလိုကပြလို့ကျွန်တော်တို့ကပို့ပြီးအားနည်းတဲ့အနေအထားကိုရောက်ပြီးတော့နိုင်ငံတကာရဲ့ PR တွေဥပမာ international နိုင်ငံတွေတချို့ PR တွေဆိုရင်လည်းကျွန်တော်တို့ကတော့ဆက်ရအရင်ဆက်တဲ့အနေအထားမျိုးတွေဖြစ်လာပါတယ်။ဒါကြောင့်မို့ကျွန်တော်ပြောလို့ရှိပါတယ်ကျွန်တော်ကြာချိန်မှာလည်းကျွန်တော်ရဲ့ Facebook မှာကျွန်တော်ရေးခဲ့တာရှိပါတယ်။ကျွန်တော်နိုင်ငံရဲ့အချက်အချာအားလုံးကိုတကယ်ကောက်ွယ်ခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီလိုဖြစ်ကိုရပ်တန့်ဖို့လိုပါတယ်။ဆိုကျွန်တော်တို့အချင်းချင်းကြရတဲ့ဒီလူစုအရင်ရေးကြည့်တယ်။ပြီးလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးရဲ့ policy ကတကယ်ကောင်းမွန်တဲ့ကျွန်တော်တို့ရဲ့ policy ရှိရပါမယ်။ဒီမှာခုလည်းကျွန်တော်တို့အထောက်အကူအနာကိုကျွန်တော်တို့တောင်းပန်ဖို့လုပ်ရဲ။အဲ့ဒီလိုကျွန်တော်တို့နိုင်ငံရဲ့စီးပွားရေးမြင့်ချနေဖို့ဒါကိုပုံမျိုးထုတ်တဲ့အောင်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာတည်ငြိမ်မှုတွေပါလေ။အဲ့ဒါကကျွန်တော်နိုင်ငံမှာလူခွင့်ရေးချင်းတွေတိုးတက်လာတဲ့အခါကျတော့နိုင်ငံရဲ့တည်ငြိမ်မှုတွေရလာမယ်။အဲ့ဒီတည်ငြိမ်မှုတွေရလာတဲ့အခါကျတော့မှနိုင်ငံတကာရဲ့ဒီလူချင်းမှုတွေနဲ့တူတူကကျွန်တော်နိုင်ငံမျိုးလာပြီးတော့ချင်းမှုတွေနဲ့ချင်းချင်းပုံမျိုးပေါ်လာပါတော့။ဒါကြောင့်မို့ဒါကကျွန်တော်နိုင်ငံရဲ့ပုံမျိုးထုတ်တဲ့မျိုးတွေနဲ့အဓိကတော့ဒီ text ဟိုဆက်ဆံနေတဲ့မျိုးလေးရှိပါလေ။ဆိုတော့အဲ့လိုမျိုးကိုကျွန်တော်တို့ကဒီမျိုးလုံးစုံတိတ်ပြီးတော့ဓာတ်ရုံမှာဒီလိုမျိုးပြောရတယ်လားဆိုတော့မျိုးကျွန်တော်တို့ဂျူဆာနေပဲဆိုရင်လည်းကျွန်တော်တို့ကအမှားတစ်ခုဆိုတော့နိုင်တယ်လို့ဒီနိုင်ငံကတော့ပို့နေတဲ့ဟာကိုအကျဉ်းချုပ်ပြီးတော့လည်းကျွန်တော်တို့နေလို့မရပါဘူး။ဆိုတော့ကျွန်တော်တို့ဒီနိုင်ငံရှာကြည့်တဲ့အခါကျတော့ဘယ်လိုပုံစံမျိုးနဲ့ကိုယ်နိုင်ငံတိုးတက်အောင်လုပ်မလဲ။ဆိုတော့အဲ့ဒီမျိုးတိုးတက်အောင်လုပ်မယ်ပြောချင်ကိုယ်ချင်းရဲ့နေမျိုးကိုကျွန်တော်တို့ဒီဆက်အဲ့ဒီဒီဆက်ပြီးတဲ့အခါကျနိုင်ငံကမိသားစုနဲ့ကျွန်တော်တို့ကတက်ကြွေးပြီးလုပ်ဆောင်မယ်ဆိုလို့ရှိရင်တဲ့ဒီလူချင်းစနေနဲ့ဒီဆောင်ကိုကျွန်တော်တို့အများဆုံးရလာမှာပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်သူကတော့ထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုရဲ့အမြင်လဲဆွေးနွေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရာတော့ဒီမြန်မာပြည်ရဲ့အခြေတက်ကြရတော့လက်ရှိအစိုးရအဖွဲ့အစည်းစစ်တပ်အဲ့ဒီအဖွဲ့အစည်းမဖွဲ့ရတော့သူတို့ကလမ်းကြောင်းအောင်တော့သူတို့လျှောက်နေလမ်းကြောင်းအောင်တော့တမျိုးစီဖြစ်နေပါတယ်ခင်ဗျာနော်သူကသူ့နေရာမှာဒီလျှောက်ပါနေတော့ သူရှောင်းမဲ့နေရာကိုစစ်တပ်ကရှောင်းစစ်တပ်ရှောင်းနေရာသူကရှောင်းအဲ့လိုဖြစ်နေပါလေခင်ဗျအဲ့ကြောင့်မို့တော့နိုင်ငံသားဝင်ရောက်ဖြည့်ရှင်းပြီးတော့နော်ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ဖြည့်ရှင်းဖို့ကျွန်တော်အနေနဲ့အများဆုံးလိုအပ်ပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကျေးဇူးပါကိုတိလည်းမှုရေကျွန်တော်ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါသေးတယ်ဆက်စွားလည်းဟိုကိုအောင်မျိုးမင်းတို့ကိုဘိုချီကိုဆက်စွားထောက်ပြသွားတာရှိပါတယ်ဟိုကိုအောင်မျိုးမင်းဆိုလည်းပြောသွားတယ်ကျွန်တော်မြန်မာနိုင်ငံမှာအစိုးရနဲ့အုပ်ချုပ်တယ်လို့ပုံစံမျိုးဖြစ်နေတယ်ဆိုတော့အဲ့တော့ဒီလိုအခြေအနေမျိုးကျွန်တော်ကြော်လွားနိုင်မှုအဖြေအောင်ရှိရလားဘလို့ဟိုနိုင်ငံရေးအရာဘလို့ဖြေရှာနိုင်မလဲဒီအခက်အခဲကိုကြော်ပြီးတော့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာအောင
်ဟုတ်ကဲ့ပထမဦးဆုံးဒီလိုမျိုးဖြစ်နေရတဲ့အကြောင်းရင်းကိုကျွန်တော်အဖြေရှာမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပြန်ပြီးဝယ်ပြောရမှာပါဗျာအဲ့တော့လို့ဆိုဒီဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကဒါကိုခွင့်ပြုထားတယ်။အဲ့ဒီခွင့်ပြုထားခြင်းကြောင့်ကျွန်တော်တို့တိုင်းပြည်မှာဒီလိုမျိုးမှားယွင်းတဲ့ပုံစံမျိုးတွေနဲ့လဲပတ်နေရတယ်။အဲ့တော့ဒီအားလို့ကျွန်တော်တို့ပထမဆုံးအရင်းစင်အမြင့်မြင့်ဆိုတော့ဒါကိုပဲကျွန်တော်တို့ပြောရမှာပဲ။နောက်ထပ်တစ်ခုကကျွန်တော်ပြည်သူရဲ့အမြင်နဲ့ကြောက်မှုအများကြီးလိုအပ်ပါတယ်။ခုနကတည်းကကျွန်တော်တို့တိုင်းပြည်အနေနဲ့အချုပ်ချာအာဏာကိုအလေးထားတဲ့လူခွေးနဲ့စံကြီးစံကြီးမတိုင်းတင်မှုဆိုတော့ကြောက်ကြက်လေးကျွန်တော်တွေ့ပါတယ်အမှန်တော့အချုပ်ချာအာဏာတည်တံ့ခိုင်မြေရေးနဲ့အချုပ်ချာအာဏာကိုထိန်းသိမ်းရလဲလူခွေးတည်ရဖြစ်ပါတယ်ခုရဲ့တိုင်းပြည်တွင်လွတ်လပ်မှုကိုကျွန်တော်ထိန်းသိမ်းဖို့လွတ်လပ်ရေးကိုထိန်းသိမ်းဖို့ဒါလူခွေးတည်ရပါပဲဒါပေမဲ့အချုပ်ချာအာဏာဆိုရဲခေါင်းစဉ်လေးကိုသုံးပြီးတော့အဲ့ဒီအောက်မှာလူတလူဖိနှိပ်မှုတွေမတရားပြုမှုတွေဒါတွေကိုတော့လုံဆောင်လို့မရပါဘူးပေါ်မှာကျွန်တော်တို့ခုနကတိုင်းပြည်လုံခြုံရေးအတွက်လုံခြုံရေးကိုဖြည့်ဆည်းပေးဖို့လိုအပ်ပါတယ်။ဒါပေမဲ့လုံခြုံရေးအကြောင်းပြပြီးမတရားတပ်ဖြတ်တာ၊နှိပ်စက်တာတွေဒါတွေလုတ်ပိုင်ဖို့မရှိဘူး။တစ်ဖက်ကလည်းပြန်ရတော့ထိန်းထားပါတယ်ခင်ဗျာ။ကျွန်တော်ဒါကြောင့်မလို့ဒီကိစ္စမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူခွေးဆိုတဲ့ဟာကိုကျွန်တော်ကြောက်စရာမလိုပါဘူး။နိုင်ငံတကာလူခွေးဆိုတာတိုင်းပြည်ရဲ့အချုပ်အခြာအပေါ်မှာကာကွယ်ထိန်းသိမ်းနိုင်အောင်လုံခြုံရေးကိုကျွန်တော်တို့အကောင်းလာအောင်လှုပ်ဆောင်နေတဲ့လမ်းကြောင်းတွေမှာပဲရှိနေတဲ့အရာမျိုးဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီလိုမျိုးကိစ္စတွေလှုပ်ဆောင်မယ်ဆိုရင်တစ်ဖက်ကဆွတ်ဆွဲလာရင်ရှင်းရှင်းလေးပါ။ဒါကမဟုတ်ဘူးမမှန်ဘူးဆိုလို့ရှိရင်စုံစမ်းစစ်ဆေးကိုလွတ်လွတ်လပ်လပ်ပေးလိုက်ပါ။ခုနလိုအောက်ခြေကမခိုင်မာတဲ့အချက်တွေဖြစ်လာဆိုခိုင်မာတဲ့အချက်တွေတွေ့နိုင်မှုအတွက်ခွင့်ပြုပေးပါ။နိုင်ငံတကာရဲ့ဓာရီကိုလာရောက်လေ့လာမှုကိုအသာစီအကန့်အသတ်မရှိဘဲနဲ့လုံဆောင်ပေးမယ်ဆိုရင်ခုပေးကျင်တဲ့အချက်ကိုရသွားမယ်ဆိုရင်တစ်ဖက်သက်စွာရှိမှာမပေါ့ဘူးတစ်ဖက်လုံးကိုကြုံတွေ့နိုင်လို့ရှိရင်ဒီတဲ့ပုံမှုအားကောင်းတာဖြစ်နိုင်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကနိုင်ငံတကာကဝင်လာပြီဆိုရင်ခုတိုင်းပြည်ကိုချုပ်ချာထိမယ်ဆိုပြီးတော့ကန့်သက်တာတွေနောက်ကကျွန်တော်တိုက်ဆိုင်တာတွေဖြစ်နေများကာလပတ်လုံးအဖြစ်မှန်ကိုရှာနိုင်မှာမဟုတ်ဘူးအဖြစ်မှန်မရှာနိုင်လို့ရှိရင်ဖြည့်ရှင်းချက်အမှန်ကိုလည်းရှာနိုင်မှာမဟုတ်ပါဘူးဒါကလည်းပြည်သူတို့ဘက်ကလည်းသဘောပေါက်ဖို့လိုအပ်နေရတွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုဒီကိုဘိုချီကိုရဲ့သဘောထားလည်းကြားချင်ပါတယ
်ဒီကတော့ဟိုပြည်ဆောင်ဆွေးနွေးနေပါတယ်ဒါတော့ကျွန်တော်တို့ဒီအချင်းချင်းကြားထဲမှာပေါ့ဟိုမှာအဆိုးရရှိမယ်ဒီတက်မြောက်ကောင်းတော်မျိုးရှိနေတယ်အဲ့လိုပဲတိုင်းသားလည်းနိုင်ငံကောင်းတော်မျိုးရှိပါတယ်ဒါတော့ဒါကဒီအရေးကြီးတဲ့ဒီအရေးကြီးအရေးကြီးတဲ့ဒီအခုအဆူဆိုတော့ဒါအဲ့ဒီအဆူပေါ်ဒီသူတကယ်ဆွေးနွေးနိုင်တယ်နိုင်ငံကြီးကဘုံဘောတူချက်တစ်ခုရမယ်အဲ့လိုနိုင်ငံကြီးကဘုံဘောတူချက်တစ်ခုရပြီးတော့လို့ရှိရင်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျင့်ကြောင်းလေးဝင်တော့အဲ့ဒီကြောင်းလေးလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျွန်တော်တို့ဒုံလူကြီးတစ်ဖွဲ့ပြီးကိုကျွန်တော်တို့ဒီကြက်ပြန်ပြီးတော့ဟိုကျင့်ကြောင်းလေးဝင်ပြီးသားလေးနေရာချဖို့လုပ်ပါတယ်အဲ့တော့အဲ့ဒီအစီအစဉ်မျိုးကြီးစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံတော်အဖြေကပုံပြီးတော့မြင်ထပ်ပါလိ
မ့်ဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးကျင်းသားများကုညီဆက်ချောက်ရေးတင်းကပြည်ပတွင်မှုဥပဒေကြီးညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနဲ့တခြားပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်မှုမဆူမွန်နဲ့ကိုအောင်လည်းဥရောစုစည်းတင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ View in Myanmar ဘိုင်းစီစဉ်ရဲ့ထုတ်လွှင့်နေတဲ့စီစဉ်တွေကိုရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို View ရဲ့ Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ View ရဲ့ website စာမျက်နှာကတော့ bamis.viewnews.com ဖြစ်ပါတယ်။ဒါပြင် View ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News မှာလည်းထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖတ်ယူနားဆင်နိုင်ပါတယ်။ဒီကမှာတော့လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါရှင
်။ဆိုရရှင်ရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုအခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတည်းရဲ့ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။
2020年8月9日，莱西安纳亚纽大democracy的破旧NLD巴蒂内，新内比达南亚一巴蒂瑞边，阿库罗纳特巴蒂的库图朗比，文耀新白麦波，VOA多大新瑞，布鲁明加瓦德勒，阿库南亚一巴蒂的图朗布隆尼查杜瑞古，布鲁明占被回班的波拉麦切贝鲁巴德勒，阿库拉梅因阿尼亚泰亚里兰西泽马，孙瑞扎亚马什。 ဒီစီစဉ်မှာတရားရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးချင်တာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0923926933နဲ့
သောတာရှင်တွေနဲ့အင်္ဂါတိညတိုင်းလေးလိုင်းစီစဉ်မှတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရခြင်း။တိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်တွေကိုဗီဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို VOA စီစဉ်ဖြစ်နေလေအင်္ဂ
ါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ Nation TV သတင်းလာစီစဉ်တွေကိုတော့ ညနေ ပိုင်း Radio Season PPJ ည 9:00 မှာ Asia Set 7 ကနေ ဓာတ်ရိုက် ဖန်ယူနိုင်ပါတယ်။ ဒါပြင် ဓာတ်ရိုက် ထုတ်လွှင့်ချိန် နဲ့ တပြိုင် နက်တည်း VOA ရဲ့ Internet စာမျက်နှာတွေမှာလည်း ဓာတ်ရိုက် ဖန်ယူနိုင်ပါတယ်ရှင်။
ဒီကနေ့တင်ဆက်တာနဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါရယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာကျင်းချင်းချုပ်ကိုကိုယ်စားဝန်နိုင်ငံကြီးညာပေးပါမယ်ရှင်။ညွှန်မြို့မှာရှိတဲ့ထရမ့်တာဝါကတယ်လီဖုန်းတွေကိုပြီးခဲ့တဲ့2017ခုနှစ်ရုပ်ကပွဲမတိုင်ခင်မှာသမ္မတဟောင်းဘာရက်ကိုဘားမားကခိုးနှားထောင်ခဲ့တယ်လို့စနေနေ့မနက်အစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်ကတွစ်တ
လူထုစုဝေးပွဲတွေကျင်းပကြပါတယ်။ American Sect The Spirit of America လို့ခေါ်တဲ့လူထုစုဝေးပွဲကို Main Street Patriot အဖွဲ့ကစီယုံလှုပ်ဆောင်တာဖြစ်ပြီးလွန်ခဲ့တဲ့ရှစ်နှစ်တုန်းကဘိုးအစိုးရရဲ့လုံနီလှုပ်ဟန်တွေကိုစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြတဲ့ Tea Party လှုပ်ရှားခဲ့ကြသူတချို့ကလည်းအဲ့ဒီအဖွဲ့ထဲမှာပါဝင်လာနေတာကိုတွေ့ရပါတယ်။သမရထွန်းဟာဖလော်ရီဒါကသူ့ရဲ့မာရာလာဂိုအပန်းဖြေစခန်းကိုကားနဲ့သွားနေချိန်မှာလမ်းဘေးမှာသူ့ကိုကြိုးစားအားပေးနေတဲ့ပြည်သက်တရားလောက်ရှိတဲ့အဖွဲ့ကိုမြင်တဲ့အခါသူ့မော်တော်ယာဉ်ရက်ပြီးခိတရက်ဆိုင်ပြီးတော့နှုတ်ဆက်ခဲ့ပါလေ။မေဂန်ပြည်တော်စုကနေအလုံးအင်းနဲ့ဝင်လာကြမဲ့ခေါလုံဝင်လျှောက်ထားသူတွေကိုကန်တွယ်ဖြစ်ရှင်းဖို့ကနေဒါနိုင်ငံအနေနဲ့လိုအပ်တဲ့အရင်းမြစ်တွေအစင်းသိရှိနေတယ်လို့တရားဥပဒေစိုးမိုးမှုတွေလည်းပြဋ္ဌာန်းထားပြီးဖြစ်ကြောင်းကနေဒါအစိုးရပြည်သူ့လုံခြုံရေးဌာနဝန်ကြီးကပြောပါလေအခုနှစ်တွင်းအမေရိကန်ဘက်ကလူပေါင်း200လောက်တရားမဝင်ဝင်ရောက်ခဲ့တဲ့ကနေဒါနိုင်ငံမန်နီတိုဘာပြည်နယ်ကအမဆွန်မြို့ကိုအဲ့ဒီပြည်သူ့လုံခြုံရေးဝန်ကြီးရာဖ်ဂူဒဲလ်စနေနေ့ကတွေ့ရောက်ခဲ့တာဖြစ်ပါလေမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အကိုဝမ်းခွက်တော်သူကင်ဂျုံနမ်ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့လေဆိပ်မှာလှုပ်ကြံတပ်ပြတ်ခံရပြီးတဲ့နောက်နိုင်ငံအကြတင်းမာမှုတွေဆက်လက်ဖြစ်ပေါ်နေတာရဲ့နောက်ဆက်တွဲဖြစ်မလေးရှားကမြောက်ကိုရီးယားတာမတ်ကိုမောင်းထုတ်လိုက်ပါတယ်။လှုပ်ကြံတပ်ဖြတ်မှုနဲ့ဆိုင်တဲ့မလေးရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုတာမတ်ကြီးကဝေဖန်ပြောဆိုမှုတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်သူ့ကိုတန်တမာအဖြစ်မလိုလားအတူအဖြစ်သတ်မှတ်ပြီးမလေးရှားနိုင်ငံဂျာယီဝန်ကြီးဌာနကထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။တာမတ်ကြီးကိုအခုလိုမောင်းထုတ်တာဟာမြောက်ကိုရီးယားအနေနဲ့သူတို့ရဲ့တရားမဝင်လို့ရတဲ့ကိုမလေးရှားကိုအတုံးပြုနေတယ်ဆိုတဲ့အပေါ်စိုးရိမ်မှုပြသခြင်းဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်
။တရင်ချင်းချုပ်ကိုကိုစိုးရိမ်လည်းကြေညာပေးခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကတော့ဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီနေ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပိုင်းစီစဉ်တွေကတော့ည6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.